Welcome to the Voice of America in Burmese.
ဒီကိယံကင်မင်္ဂလာမနက်ခင်းဖြစ်ကြပါစေ။ VOA American တန်ရ2023ခုနှစ်ဖေဖော်ဝါရီ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူရပြီးဓာတ်ရိုက်ဒေါ်လွန်ပေးနေပါပြီ။ခင်ဗျာဆိုမင်းပါဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါ။ American သမ္မတဂျိုးဘိုင်ဒန်နဲ့ NATO အတွင်းဝင်မှုချုပ် John Stoltenberg တို့ဗုဒ္ဓဟူးနေ့ကဘူချရက်စ်နိုင်ထိပ်သီးညီလာခံကိုတက်ရောက်ကြပါတယ်။2010ပြည့်နှစ်မှာရုရှားအစိုးရပူးပေါင်းဆောင်ရွက်ခဲ့တဲ့ American နဲ့ Nuclear လက်နက်ထိန်းချုပ်ရေးသဘောတူညီချက်အသစ်ကိုရုရှားသမ္မတကရပ်ဆိုင်းလိုက်တဲ့ကိစ္စကိုရုရှားအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်။ရန်ကုန်မြို့ကအစင်းရဲဆုံးဒေသတွေမှာနေထိုင်ကြသူလူထုရဲ့၄ပုံတစ်ပုံဟာပြီးခဲ့တဲ့12လတာအတွင်းဝင်ငွေမရှိခဲ့ကြဘူးလို့ကုလသမဂ္ဂအစင်ခန်းစားတက်ကဖော်ပြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
အပေါ်ကနေပုံချဲမလားဖျားချောင်းတွေကိုကျွန်တော်တို့ဖျားဝတ်ပြုတ်နေတဲ့အချိန်မှာဝင်စီးမလားနေရန်ပေါ့နော်ကျွန်တော်လုံချုံမှုလုံးဝဟိုမရှိဘူးလို့ပဲကျွန်တော်တို့ကတော့ခံစားတာပေါ့
။ဓာခမြို့မှာခရိယံဖျားချောင်းတွေကိုအချိန်အကန့်အသတ်နဲ့ဖျားဝတ်ပြုတ်ခွင့်ပေးလိုက်ပေမဲ့လည်းလုံချုံရေးစိုးရိမ်နေရဆဲဖြစ်ကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံနားဆင်ကြရမှာပါ။အဲ့ဒီနောက်ထိုင်းနိုင်ငံအတွင်းကိုယာယီနေဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာပြီးမပြန်ဘဲနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကသတိပေးနေတဲ့သတင်းနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်စခန်းကအမျိုးသမီးတွေအရမပြုကျင့်ခံရတဲ့ဆိုတဲ့တိုင်ကြားချက်သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါပါ။အဲ့ဒီနောက်သတင်းပတ်စင်ကဏ္ဍတွေအနေနဲ့ဦးကျော်စန်းသာရဲ့မြမအရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအားကစားသတင်းစာရာတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့သတင်းတွေကိုမတ်သိကြီးထိုင်းနဲ့ကျွန်တော်ပြောပြပေးကြပါစို့ခင်ဗျာ။
American သမ္မတဂျိုးဘိုင်ဒန်နဲ့ NATO အတွင်းဝင်မှုချုပ် John Stoltenberg တို့ဗုဒ္ဓဟူးနေ့ကဘူချာရက်စ် 9 B9 ထိပ်သီးညီလာခံကိုတက်ရောက်ပါတယ်။မြောက် Atlantic စစ်စာချုပ်အဖွဲ့ NATO ရဲ့အရှိတ်ဘက်ပိုင်းဒေသက Bulgaria, Czech သမ္မတနိုင်ငံ Estonia, Hungary, Lithuania, Latvia, Poland, Romania နဲ့ Slovakia တို့ရဲ့ထိပ်သီးစည်းဝေးပွဲဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်တနည်းပြေကန်ဤအချိန်ဒီကနေ့ဒီအချိန်မှာအတူတကွဆက်လက်ရည်တည်ရေးကပိုပြီးအရေးကြီးလာတယ်လို့အမေရိကန်သမ္မတဘိုက်ဒင်ကပြောပါတယ်။ NATO အဖွဲ့ဝင်နိုင်ငံတစ်ခုအပေါ်တိုက်ခိုက်မှုဟာ NATO အဖွဲ့ဝင်အလုံးကိုတိုက်ခိုက်မှုအဖြစ်ဖော်ပြထားတဲ့အဖွဲ့ကြီးရဲ့အမှတ်၅ပြဋ္ဌာန်းချက်ကိုအမေရိကန်ဘက်ကအလေးထားမှုကိုလည်းသမ္မတဘိုက်ဒင်ကပြောပါတယ်။ယူကရိန်းစစ်ပွဲရဲ့အန်တီယေကို B9 နိုင်ငံတွေကတခြားသူတွေထက်ပိုပြီးသိရှိထားသလိုပဲစုပေါင်းခုခံကာကွယ်မှုရဲ့ရှေ့တန်းလည်းဖြစ်တယ်။ဒါဟာယူကရိန်းအတွက်တည်းမဟုတ်ဘဲဥရောပနဲ့ကမ္ဘာတစ်လွှားလွတ်လပ်တဲ့ဒီမိုကရေစီအတွက်လည်းဖြစ်တယ်လို့သမ္မတဘိုက်ဒင်ကပြောပါတယ်။ယူကရိန်းနဲ့ရိုမေးနီးယားနိုင်ငံခြားက NATO အဖွဲ့ဝင်မဟုတ်တဲ့မော်ဒိုဗာနိုင်ငံငယ်လေးမှာရုရှားဆိုရရဲ့တည်ငြိမ်မှုပြက်ပြားရေးဆောင်ရွက်ချက်တချို့အပေါ်စိုးရိမ်ချက်တွေထွက်ပေါ်လာချိန်မှာပဲဒီထိပ်သီးအစီအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်တနည်းအလွန်မှာရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့ရန်စကျူးကျော်မှုပုံစံကိုဆက်လုပ်လာနေတယ်လို့ထိပ်သီးညီလာခံကိုပူရယ်ကမကထာလုပ်တဲ့ရိုမေးနီးယားသမ္မတကရဲ့ပြောဆိုချက်နဲ့အလားတူပဲ NATO အကြီးအကဲကလည်းအလားတူပဲရုရှားသမ္မတပူတင်ဟာငြိမ်းချမ်းရေးအတွက်ပြင်ဆင်မထားဘူးလို့ပြောဆိုခဲ့ပါတယ်ရှင်။
ရုရှားနဲ့တရုတ်နှစ်နိုင်ငံဟာပိုမိုနီးကပ်တဲ့ဆက်ဆံရေးကိုထူထောင်ခဲ့ပြီးနှစ်နိုင်ငံကြားဆက်ဆံရေးစာမျက်နှာသစ်ဖွင့်လှစ်နိုင်ခဲ့ပြီလို့ရုရှားသမ္မတဗလာဒီမာပူတင်ကဗုဒ္ဓဟူးနေ့ကပြောပါတယ်။ယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတဲ့ရုရှားကိုတရုတ်ကလက်နက်တွေထောက်ပံ့မှာစိုးရိမ်ကြောင်းအမေရိကန်ကထုတ်ဖော်ပြောဆိုအပြီးမှာအခုလိုသမ္မတပူတင်ကပြောဆိုလာတာဖြစ်ပါတယ်။တရုတ်နိုင်ငံဟာတနစ်ချာကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုဝေဖန်တာမျိုးမလုပ်ပေမဲ့တစ်ဖက်မှာလည်းစည်ရေးအရာပံ့ပိုးတာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်။ဒါပေမဲ့ရုရှားသမ္မတပူတင်ဟာသူ့နိုင်ငံကိုအလဲအပတ်ရောက်ရှိလာတဲ့တရုတ်ထိပ်တန်းတန်တမာဝန်ကြီးကိုကရင်လင်နန်းတော်မှာလက်ခံကြိုဆိုတွေ့ဆုံခဲ့တယ်လို့တရုတ်သမ္မတရှီကျင်းဖင်ကိုလည်း မော်စကိုမြို့ကိုလာရောက်လည်ပတ်ဖို့မျှော်လင့်ကြောင်းသတင်းစကားပါလိုက်ပါတယ်။ကမ္ဘာတစ်လွှာတင်းမာမှုတွေမြင့်တက်လာတာနဲ့အတူကမ္ဘာအဆင့်မြင့်ထက်မှာတရုတ်ပြည်သူသမ္မတနိုင်ငံနဲ့ Russia Federation အကြားပူးပေါင်းဆောင်ရွက်မှုကနိုင်ငံတကာအခြေအနေတည်ငြိမ်ရေးအတွက်အထူးအရေးကြီးတယ်လို့လည်း Russia သမ္မတကဆိုပါတယ်။အမေရိကန်နိုင်ငံကိုအမည်တက်ပြီးမပြောဆိုပေမဲ့ရုရှားနဲ့တရုတ်ကြားကနှစ်နိုင်ငံဆက်ဆံရေးကိုမြည်သည့်ပြင်ပအဖွဲ့အစည်းတတိယအင်အားစုရဲ့ဖိအားပေးတာမျိုးကိုလက်ခံအရှုံးပေးသွားမှာမဟုတ်ဘူးလို့လည်းသမ္မတပူတင်ကတရုတ်နိုင်ငံရေးဝန်ကြီးဟောင်းရွမ်ဝမ်ယီကိုပြောပါတယ်။တရုတ်ဟာရုရှားစီကအဓိကရေနံဝယ်ယူတဲ့နိုင်ငံဖြစ်တယ်လို့နှစ်နိုင်ငံကြားကုံသွယ်မှုဟာလည်းမကြာမီတစ်နှစ်မှာအမေရိကန်ဒေါ်လာဘီလီယံ200အထိရှိလာနိုင်ပြီးဒါဟာမနစ်ကကုန်သွယ်မှုတန်ဖိုးဒေါ်လာ185ဘီလီယံကနေမြင့်တက်လာတာလို့ရုရှားသမ္မတပူတင်ကပြောဆိုပါတယ်ခင်ဗျာ
2010ပြည်နှစ်မှာရုရှားအစိုးရပူးပေါင်းဆောင်ရွက်ခဲ့တဲ့အမေရိကန်ရဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေး START သဘောတူညီချက်တစ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကရပ်ဆိုင်းလိုက်တဲ့ကိစ္စကိုရုရှားအထက်နယ်အောက်လွှတ်တော်နှစ်ရပ်စလုံးကဗုဒ္ဓဦးနေမှာအတည်ပြုလိုက်ပါတယ်ရုရှားရဲ့တနစ်ချာချူချော်စစ်ကိုခုခံကာကွယ်နေတဲ့ယူကရိန်းကိုအမေရိကန်ဥဆောင်တဲ့အနောက်မဟာမိတ်တွေကလက်နက်ထောက်ပံ့မှုကိုရှုတ်ချမှုအနေနဲ့အခုလိုဆောင်ရွက်တာပါနျူကလ িয়ার လက်နက်များအရေးအမေရိကန်နဲ့နောက်ဆုံးလက်ကျန်သဘောတူညီချက်မှာရုရှားပါဝင်မှုကိုရပ်ဆိုင်းလိုက်ကြောင်းရုရှားသမ္မတပူတင်ကအင်ကာနဲ့နိုင်ငံတော်အခြေပြမင်ကိုမှထည့်သွင်းပြောဆိုပါတယ်2026ခုနှစ်မှာတက်တန်းကုန်မဲ့အဲ့ဒီစာချုပ်အရနိုင်ငံတစ်ခုချင်းစီအနေနဲ့နျူကလ িয়ার ထိပ်ဖူး1550အထိသာအများဆုံးထရှိဖို့ကန့်သက်ထားတာဖြစ်ပါတယ်။အမေရိကန်နဲ့သူ့ရဲ့ NATO မဟာမိတ်တွေကယူကရိန်းမှာရုရှားတို့လက်လျှော့ရေးတောင်းဆိုထားချိန်မှာရုရှားရဲ့နျူကလ িয়ার တည်နေရာတွေကိုအမေရိကန်ဘက်ကစစ်ဆေးခွင့်ကိုရုရှားကလက်မခံနိုင်ဘူးလို့ရုရှားသမ္မတပူတင်ကပြောပါတယ်။ဒါပေမဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတော့စာချုပ်ပါနျူကလ িয়ার လက်နက်များကန့်သက်ချက်ကိုနိုင်ငံကလေးစားလိုက်နာမယ်လို့ပြောပါတယ်။နျူကလ িয়ার စာချုပ်ကိုရုရှားသမ္မတပူတင်ကရပ်ဆိုင်းလိုက်တာဟာမဟာအမားကြီးတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းပြောပါတယ်။ရုရှားရဲ့အနိကဆုံးနိုင်ငံတွေဖြစ်တဲ့ NATO အဖွဲ့ဝင်အရှေ့ပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်ပိုလန်နိုင်ငံဝါဆော့မြို့တော်မှာရောက်ရှိနေစဉ်အမေရိကန်သမ္မတဘိုက်ဒင်ကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်နဲ့သဘောတူညီချက်ကနေရုရှားတို့ရပ်ဆိုင်းလိုက်တာဟာဆိုရင်နိုင်ငံကိုကာကွယ်ရေးအတွက်နျူကလ িয়ার လက်နက်တွေအသုံးပြုရေးရုရှားအစိုးရကအစင်းနဲ့ရှိတဲ့ဆိုတာကိုပြသတာဖြစ်ကြောင်းလဲရုရှားသမ္မတကြီးမှုတဲ့လုံခြုံရေးကောင်စီရဲ့ဒုတိယအကြီးအကဲဒီမီထရီမေဗီယက်ဒက်ကဗုဒ္ဓဟူးနေ့မှာပြောပါတယ်ရှင်။
ဂျော်ဒန်မြစ်အနောက်ဘက်ကမ်းခြေဒေသမှာအစ္စရေးစစ်တပ်ရဲ့စီးနင်းတိုက်ခိုက်မှုအတွင်ပါလက်စတိုင်း10ဦးထဲမှနေသေဆုံးပြီး102ဦးဒဏ်ရာရရှိခဲ့ကြောင်းပါလက်စတိုင်းအရာရှိတွေကပြောပါတယ်။နေကင်းဘက်ဝင်စီးတဲ့ဒီတိုက်ခိုက်မှုအတွင်သေဆုံးတဲ့သူတွေအထက်မှာအသက်82နှစ်အရွယ်အမျိုးသားတဦးလည်းပါဝင်ကြောင်းပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မကြာခဏတိုက်ခိုက်မှုတွေဖြစ်ပွားလေရှိတဲ့နဘလူးမြို့မှာဗုဒ္ဓဦးနေကအခုစီးနင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးဒါကိုလှုပ်ဆောင်နေတဲ့အကြောင်းအစ္စရေးစစ်တပ်ကအတည်ပြုပေမဲ့လည်းအသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအနောက်ဘက်ကန်ဒေတာနဲ့အရှေ့ဂျေရုဆလင်မှာပြီးခဲ့တဲ့တစ်နှစ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲမှာအခုတိုက်ခိုက်မှုကလူအသေးအပြောက်အများဆုံးဖြစ်ပါတယ်ဒီစစ်စင်ရေးဟာအရင်လိုညာဘက်တွေမှာစီးနင်းတာမဟုတ်ဘဲနေကင်းဘက်ပြောင်ပြောင်တင်းတင်းတိုက်ခိုက်တာဖြစ်လို့လူသေးဆုံးမှုမြင့်တယ်လို့ဒေသတွင်းမှာနောက်ထပ်သွေးထွက်တမ်းရုံမှုဖြစ်မဲ့အလားအလာတွေပိုတိုးလာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါတယ်အခုနှစ်2023ခုနှစ်ကလေးကအနောက်ဘက်ကမ်းနဲ့အရှေ့ဂျေရုဆလင်မှာပါလက်စတိုင်းလူမျိုးအယောက်90ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ခြားသာပရင်းနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရန်ကုန်မြို့ကအစင်းရဲဆုံးဒေသတွေမှာနေထိုင်ကြသူလူထုရဲ့လေးပုံတစ်ပုံဟာပြီးခဲ့တဲ့12လတာအတွင်းဝင်ငွေမရှိခဲ့ကြကြောင်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခန်းစာတစ်ကဖော်ပြပါတယ် UNDP ကရန်ကုန်မှာလူ3000ကိုစစ်တမ်းကောက်ယူခဲ့တာမှာအဲ့ဒီတဲက3ပုံ2ပုံကျော်ကသူတို့ဟာထမင်းလျှော့စားချရာကြောင့်ဖြေးချခဲ့ကြတယ်လို့ပဲဒီလူတွေရဲ့4ပုံ2ပုံကျော်ကတော့သူတို့မိသားစုတွေဟာစီးဝါနဲ့ကုသမှုမရှိဘဲနေထိုင်နေကြရတယ်လို့ပြောဆိုခဲ့ကြကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်စ်ကဗုဒ္ဓနေ့ကလုပ်တဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုညီလွတ်နေသူတွေအတွက်ဝင်ငွေနဲ့အခြေခံဝန်ဆောင်မှုတွေတိုးတက်ရရှိစေရေး UNDP, UN Women, UN Habitat တို့ကဒီပြဿနာတွေကိုဖြေရှင်းရေးအတွက်ကနဦးဆောင်ရွက်ချက်တွေစတင်နေပြီလို့လည်းသူကပြောပါတယ်။လူငယ်တွေအတွက်အသွက်မွေးဝမ်းကြောင်းလေ့ကျင့်သင်တန်းပေးမှုတွေမြင့်တက်ဆောင်ရွက်မှုအသေးစားလုပ်ငန်းတွေမြင့်တင်ပေးရေးနဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ရေကောင်းရေသန်းရရှိရေတို့လည်းအခုကုလသမဂ္ဂအဖွဲ့တွေရဲ့ဆောင်ရွက်ချက်တွေထဲမှာပါဝင်ပါတယ်ရှင်။
ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရထားစီရင်မှာအမည်စီရင်တင်သွင်းခံရသူတွေနဲ့အဖွဲ့အစည်း305ဦးတင်သွင်းထားပြီဖြစ်ကြောင်းဗုဒ္ဓဦးနေကပြောကြားပါတယ်။ဒါပေမဲ့ဒီစီရင်မှာဘယ်သူတွေပါဝင်နေဆိုတာကိုတော့တရားဝင်ထုတ်ဖော်တာမရှိသေးပါဘူး။ဒါဟာ2016ခုနှစ်ကအမည်စီရင်တင်သွင်းခဲ့တဲ့စံချိန်တင်အရေအတွက်386ထက်နည်းနေပါသေးတယ်။ဒီနှစ်အမည်စင်းတင်သွင်းတဲ့အထက်မှာလူပုဂ္ဂိုလ်212ဦးနဲ့အဖွဲ့အစည်း93ဖွဲ့ပါဝင်တယ်လို့အော့စလိုအခြေစိုက်နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးအဖွဲ့ကအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်အတွက်စရင်တင်သွင်းခံရလို့အမည်ထွက်နေသူတွေထဲမှာမြန်မာပြည်ကအာဏာသိမ်းစစ်တပ်ကိုမထောက်ခံဘဲရွေးကောက်ခံအယက်သားအစိုးရဘက်ကရပ်တည်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးတွန်းလည်းပါဝင်တယ်လို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရေးရာကော်မတီလည်းပါဝင်နေဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။ဒါအပြင်တရုတ်ဟောင်ကောင်နဲ့အီရန်ကဒီမိုကရေစီအရေးလှုပ်ရှားသူတွေအပါအဝင်ကမ္ဘာတဝန်းကတက်ကြွလှုပ်ရှားသူတွေလည်းပါဝင်တာကိုတွေ့ရှိရပါတယ်ခင်ဗျာ။
အမေရိကန်သမ္မတကတော့အဖြစ်ပထမဆုံးအာဖရိကခီးစဉ်သွားနေတဲ့အမေရိကန်သမ္မတကတော့ဂျေးဘိုင်ဒန်ဟာဗုဒ္ဓနှစ်မှာနမီးဘီးယားနိုင်ငံကိုဆက်ရောက်ပါတယ်။နမီးဘီးယားသမ္မတနဲ့သမ္မတကတော့တို့ကသူမကိုကြိုဆိုခဲ့ကြပါတယ်။အာဖရိကတိုက်အတွင်းကဒေသတွေမှာအခက်အခဲပြဿနာဖြစ်စေတဲ့စားနပ်ရိက္ခာဘလုံလောက်မှုကလေးတွေငယ်အရေးကိစ္စနဲ့အမျိုးသမီးစွန့်ရင်မြင့်တင်ရေးတို့ကိုသမ္မတကတော့ကဦးစားပေးဆောင်ရွက်မှလည်းဖြစ်ပါတယ်ရှင်။
အမေရိကန်ကထိန်းချုပ်ထားတဲ့ဒေါ်လာ 3.5 ဘီလီယံကျော်ရှိတဲ့အာဖဂန်ရမုံငွေတွေကို2001ခုနှစ်စက်တင်ဘာလ17ရက်အချမ်းဖက်တိုက်ခိုက်မှုအတွင်းမျက်နာခဲ့ရသူတွေကိုလွှဲပြောင်းပေးဖို့တောင်းဆိုချက်ကိုပယ်ချလိုက်တဲ့အမေရိကန်ပြည်ထောင်စုအဆင့်တရားသူကြီးရဲ့ဆုံးဖြတ်ချက်ကိုအာဖဂန်နစ္စတန်ဗဟိုဘဏ်ကဗုဒ္ဓဦးနေကကြိုဆိုလိုက်ပါတယ်။ဒီအရာငွေကြေးတွေဟာအာဖဂန်ပြည်သူတွေပိုင်ဆိုင်ပြီးဒါကိုငွေကြေးတည်ငြိမ်မှုရရှိရေးဘဏ္ဍာရေးစနစ်အားကောင်းစေရေးနဲ့ကမ္ဘာတဝန်းကုန်သွယ်ရာမှာလွှဲကူချောမွေ့ရေးအတွက်အသုံးပြုမှာဖြစ်တယ်လို့အာဖဂန်ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံကိုထွက်ပြေးပြီးတော့ဒီကမှာခင်ဗျာထိုင်းနိုင်ငံတဲကိုခွင့်ပြုချက်နဲ့ဝင်ရောက်ပြီးပြန်မလာတဲ့ဗမာတွေကိုထိုင်းဘက်ကသတိပေးထားတဲ့သတင်းနဲ့ရိုဟင်ဂျာအမျိုးသမီးတွေအာရမပြုချင်းခံရလို့တိုင်ကြားတဲ့သတင်းတွေကိုမထုတ်လွှင့်ပြီးမှပထမဆုံးချင်းပြည်နယ်ကသတင်းကိုထုတ်လွှင့်ပေးလိုပါတယ်။ချင်းပြည်နယ်ဟာကားမြို့မှာခရီးရန်ဘာသာအရစနေတနင်္ဂနွေဖျားဝိပြူဆူတောင်းတာကိုစစ်ကောင်စီဘက်ကပြန်ပြီးခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ကြံတဲ့ချင်းပြည်နယ်ကမြို့တွေမှာတော့အလားတူခွင့်ပြုချက်မရသေးတယ်လို့မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အေးအေးချမ်းချမ်းဖျားဝိပြူဆူတောင်းဖို့မဖြစ်နိုင်ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ဒီသတင်းပေးပို့ချက်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။ဟာခါခရီးယန်ဂိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များရဲ့ညှိနှိုင်းမှုနဲ့ဟာခါမြို့ပေါ်မှာစနေတနင်္ဂနွေဝိပြူဆူတောင်းတာကိုဟာကာစစ်ကောင်စီတပ်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။စနေနေ့အတွက်ဝတ်ပြုဖို့တချင်းတိုက်ဖို့အတွက်မနက်7နာရီကနေ4နာရီတက်မှတ်လိုက်ပြီးတနင်္ဂနွေဆူတောင်းပွဲအတွက်တော့မနက်9နာရီကနေညနေ4နာရီတက်မှတ်ပေးလိုက်တာပါ။အမှုတော်ဆောင်အဖွဲ့ကဆရာတော်ဂျွဲနွယ်ကျုံညာက VOA ကိုခုလိုပြောပါတယ်
။ကျွန်တော်ဟာကာခရန်တိုင်းပုံဆောင်ဆရာတော်များအဖွဲ့မှပါဝင်တဲ့တင်းတော်ရီကအားလုံးပါတဲ့ဒီအတင်းတော်အားလုံးအတွက်တခါတည်းတိုင်ပေါင်းစုံရဲ့ဥဆောင်မှုအချင်းဒီတို့ပြောတဲ့အတိုင်းတင်ပြလိုက်တယ်တင်ပြတဲ့တိုင်ပေါင်းဒီစနေကလေးနဲ့ဥပြုချင်းနဲ့စနေနဲ့ဥပြုချင်းအတွက်ပြင်ဆင်ချင်းနဲ့လို့ဖို့အတွက် ဒီတစ်ခါတော့သူတို့ခွင့်ပြုတယ်ဆိုတော့လာတယ်အနောက်ပိုင်းမှာဘယ်လိုအခြေအနေပြောင်းလာမလဲဆိုတော့မသိသေးပါဘူ
းအမှုတော်ဆောင်တွေရဲ့ညှိနှိုင်းမှုကြောင့်ဟာခမြို့မှာဝတ်ပြုဆူတောင်းအစည်းအဝေးတွေလုပ်တဲ့အခါမှာစစ်ကောင်စီဘက်ကကြိုတင်အကြောင်းကြားဖို့မလိုတော့ပါဘူးဒါပေမဲ့ချင်းပြည်နယ်ရဲ့တခြားမြို့နယ်တွေမှာတော့စနေတနင်္ဂနွေဝတ်ပြုအစည်းအဝေးတွေအတွက်အတိအပေးအကြောင်းကြားနေရဦးမှာဖြစ်ပါတယ်စစ်ကောင်စီဟာချင်းပြည်နယ်ကဟာခါဖလန်တီတိန်ထန်တလန်မတူပီတွန်းဆန်ကံပက်လက်စတဲ့မြို့နယ်ခုနှစ်ခုကိုအခု February 2ရက်မှာစစ်အုပ်ချုပ်ရေးကြေညာခဲ့တာပါနောက်နှစ်ရက်အကြာမှာတော့ညမထွက်ရအမိန့်နဲ့လူ9ယောက်ထက်ပိုးပြီးမဆုရဆိုတဲ့ကြေညာချက်ကိုဆက်ပြီးထုတ်ပြန်ခဲ့ပါတယ်ဖျားချောင်းတက်ဖို့အတွက်ကြိုတင်ခွင့်ပြုချက်ယူခိုင်းတဲ့ကြေညာချက်ကိုတော့ February 23ရက်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းချင်းပြည်နယ်ထဲမှာလူတိုင်းနှိပါဖျားချောင်းတက်ဖို့အတွက်ခက်ခဲတွေကြုံလာပါတယ်ဝတ်ပြုဆုတောင်းတာဟာဘိုးဘွားအစဉ်ဆက်ကလေးကချင်းလူမျိုးခရိယန်တွေအတွက်ဒလိတစ်ခုဖြစ်တာကြောင့်ဒါကိုတားမြစ်တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်တာလို့ဒေသခံတွေကရှုံ့မြင်ပါတယ်အခုလိုတားမြစ်တာဟာနိုင်ငံရေးဆိုတာထက်ချင်းလူမျိုးတွေရဲ့စိတ်ဓာတ်ခွန်အားကိုထိခိုက်စေဖို့ဖြစ်တယ်လို့ချင်းလူမျိုးတူကတော့သူ့ရဲ့ယူဆချက်ကိုပြောပါတယ်
အခုကျွန်တော်တို့နိုင်ငံရေးအခြေအနေမကောင်းတဲ့အချိန်မှာကျွန်တော်တို့ခွန်အားမရှိတဲ့အချိန်မှာစိတ်တင်ငယ်တဲ့အချိန်မှာချင်းလူမျိုးခရစ်ယာန်အနေနဲ့ဆိုတော့ဒါဘာသာရေးကနေပြီးတော့မှခွန်အားယူတာဖြစ်တယ်။ဝတ်ပြုချင်အဖြစ်ဘုရားကိုကိုးကွယ်ချင်အဖြစ်ပါစတာတွေတရားဟောတာကိုနားထောင်ချင်အဖြစ်ကျွန်တော်တို့စိတ်တခွန်အားဝိညာဉ်ရေးအပိုင်းမှာစိတ်ပန်းစားမှာယူတာလည်းဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်ဒီကျွန်တော်တို့ရဲ့ကိုးကွယ်ခွင့်ကိုပိတ်ပင်သလိုကန့်တတ်သလိုကျွန်တော်အနေနဲ့တော့ခံစားပါတယ်
ချင်းပြည်နယ်မှာတိုက်ပွဲတွေကနေတိုင်းရှိနေပါတယ်။အင်္ဂါနေ့ကလည်းထန်တလန်မြို့ပေါ်ကိုမြန်မာစစ်တပ်ကလေရင်နဲ့ပုံချဲခဲ့တာပါ။မလုံခြုံတဲ့အခြေအနေကြောင့်လူစုဝေးခွင့်ရှိရင်တောင်မှအေးအေးချမ်းချမ်းဝတ်ပြုဆုတောင်းဖို့ကမဖြစ်နိုင်ဘူးလို့ထန်တလန်ဒေသခံတဦးက VOA ကိုပြောပါတယ်
။ဝတ်ပြုကုကွယ်တဲ့နေရာမှာလည်းပဲပေါ့နော်။စစ်အေးအေးအဲ့လိုမျိုးပေါ့နော်။ကုကွယ်ချင်ပေမဲ့ဒါမဲ့လက်ရှိကာလကျွန်တော်တို့ရဲ့ချင်းပြည်နယ်မှာဖြစ်နေတဲ့အခြေအနေပေါ့နော်အဓိကအဖြစ်တော့ဒီအပေါ်ကနေတိုက်ခိုက်နေတဲ့အရာကြောင့်ကျွန်တော်တို့တရားကိုကြွယ်တာတော့မှလုံးဝကိုလုံခြုံမှုမရှိဘူးပေါ့နော်အများအားစုရင်နေရတယ်အပေါ်ကနေပုံချဲမလားခြေလင်းနဲ့ဟိုဘုရားကျောင်းတွေကိုကျွန်တော်တို့ဖျားဝတ်ပြုတ်နေတဲ့အချိန်မှာဝယ်စီးမလားဘုရားကျောင်းအပြန်မှာတစ်ခုခုကြောင့်ဖန်ခံရမလားဘုရားကျောင်းတွားရင်းနဲ့ခုခုကြောင့်ဖန်ခံရမလားတိုက်ခိုက်ခံရမလားဆိုတဲ့အရာအများတန်းပေါ့နော်ကျွန်တော်လုံခြုံမှုလုံးဝကိုမရှိဘူးလို့ပဲကျွန်တော်တို့ကတော့ခံစားတာပေါ့
မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာမိရှုဖျက်ဆီးတာတွေကြောင့်ချင်းပြည်နယ်အပါအဝင်တနင်္ဂနွေလုံးမှာဘာသာရေးအဆောက်အဦတွေပါဝင်လူနေအိမ်ခြေတောင်းနေချပြီးဖျက်ဆီးခဲ့ရပါတယ်စစ်ပွဲကြောင့်ချင်းပြည်နယ်ထဲမှာအရသားတွေကဘာသာရေးပွဲတွေကိုမကျင်းပရဲပါဘူးပြီးခဲ့တဲ့2022ခရစ်စမတ်နဲ့2023နှစ်တစ်ခုကိုလည်းချင်းပါဝင်တန်ဒေသတွေမှာတိတ်တဆိတ်ပဲဖျက်ဆီးခဲ့ကြရတာဖြစ်ပါတယ်
ဤနယ်ဘက်ကသတင်းပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုဆက်ပြောခြင်းပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ဖွဲ့ရကုံမွတ်စလင်ဒုက္ခသည်စခန်းကအမျိုးသမီး40ကျော်ကိုစခန်းတာဝန်ခံတဦးကအာရမပြုကျင့်ခဲ့တယ်ဆိုပြီးတော့အာရမပြုကျင့်ခံရတဲ့အမျိုးသမီးတွေကစွတ်စွဲတိုင်တန်းလိုက်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်
ရှိခိုင်ပြည်နယ်စစ်တွေမြို့နယ်ဖွဲ့ရကုံမွတ်စလင်ဒုက္ခသည်စခန်းမှာနေထိုင်တဲ့အမျိုးသမီး40ကျော်လောက်ကိုစခန်းတာဝန်ခံဦးအော့စ်ဖန်ကော်နီကအဓမ္မပြုကျင့်ခဲ့တယ်လို့ကျူးလွန်ခံရသူတွေကလာရောက်တိုင်ကြားထားတယ်လို့ရှိခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ
်သူတို့ရဲ့နှုတ်ခဲကပြောတာကတော့ကျမတို့ကတော့သူတို့က40ကျော်လောက်ကိုတော့သူတို့က45ယောက်လောက်တော့ပြောတယ်ဒါမဲ့တခြားလုံးဝပြန်မပြောရဲတဲ့အမျိုးသမီးလေးတွေအမျိုးသမီးတွေရှိသေးတယ်ဆိုတဲ့အကြောင်းပြောတယ်။အင်မတန်ကြောက်ကြောက်ကောင်းတာတစ်ခုကတော့အဲဒီ rain လောက်ခံရတဲ့အမျိုးသမီးတွေကဟိုတော်တော်စိတ်ကြံရရပြီးတော့ trauma တွေဝင်ပြီးတော့လုံးလုံးကိုတရှုပ်ယူသွားတယ်ပေါ့လေ
။ဖွဲ့ရကုံဒုက္ခသည်စခန်းဆိုတာပြီးခဲ့တဲ့2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်စစ်တွေမျိုးပေါ်ကနေထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်နေတဲ့ဒုက္ခသည်စခန်းတစ်ခုဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်းကအမျိုးသမီးတချို့ဟာပြီးခဲ့တဲ့2012ခုနှစ်နောက်ပိုင်းကလေးကစပြီးတော့စခန်းတာဝန်ခံဦးအော့စ်ဖန်ဂိုနီဆိုသူရဲ့အထမပြုကျင့်တာခံခဲ့ရတာဖြစ်တယ်လို့ကျူးလွန်ခံရသူတွေကပြောပါတယ် ကျူးလွန်ခံရတဲ့အသက်30အရွယ်အမျိုးသမီးတဦးကစကန်တာဝန်ခံဦးဥစ်ဖန်ဂေါနီကိုပြီးခဲ့တဲ့2022ခုနှစ်ဩဂုတ်လတုန်းကတရားစွဲဆိုခဲ့မှုပဲလို့အမှုရင်ဆိုင်နေတုန်းမှာပဲတရားလိုဖက်ကအမှုပြန်ရုပ်သိမ်းခဲ့ပါတယ်လက်ရှိမှာတော့ကျူးလွန်ခံရသူတွေထက်ကအမျိုးသမီး၉ဦးရဲ့တိုင်တန်းမှုကြောင့်စကန်တာဝန်ခံဦးဥစ်ဖန်ဂေါနီကိုရဲတပ်ဖွဲ့ကဖမ်းဆီးတာပြီးသူနဲ့အတူကြံအပါတွေကိုတရားစွဲဆိုနိုင်ဖို့ပြင်ဆင်နေကြတယ်လို့အမျိုးသမီးတွေကိုလိုက်ပါကူညီပေးနေတဲ့ဒေါ်ညိုအေးကပြောပါတယ
်။စကန်တာဝန်ခံဦးစမန်ဂေါနီတို့ဖမ်းထားတယ်။ဒါပေမဲ့သူရဲ့အကူအညီဖြစ်တဲ့မမောင်တန်းကပြင်မှာသူကအဓိကအခရာကတော့မမကဖြစ်နေတယ်ပြီးတော့ကန့်တဝန်ကနှစ်ဦးရှိသေးတယ်သူတို့တွေကလည်းအမျိုးသမီးတွေကိုဒီလိုဖြစ်ဖို့တဲ့အားပြအမှုမြောက်ပြုတဲ့အခြေအနေမှာပါတယ်ပေါ့နော်ပြီးရင်အဲ့ဒီစင်သမားပုတ်စုကဥက္ကဋ္ဌကျမတို့ရဲ့ဒီဟိုကဒီဘက်ကဟိုနေလှုပ်ထားတဲ့အုတ်ချုပ်ရည်မှုပေါ့အုတ်ချုပ်ရည်မှုကိုလိုက်ကလည်းဒီအမျိုးသမီးတွေအချိန်ချင်းခါခါတိုင်တာလုံးလုံးအရေးတူဘူးတဲ့မရှိခဲ့ဘူးဆိုတာကျမတို့ကိုတက်တည်နေတကွာရထားတယ်ပေါ့
လာရောက်တိုင်ကြတဲ့အထက်ကလုံချုံရေးစိုးရင်ရတဲ့အမျိုးသမီးတချို့ကိုရခိုင်အမျိုးသမီးကွန်ရက်ကစောင့်ရှောက်ထားပြီးတော့နောက်ထပ်အမျိုးသမီးတွေအခုလိုအဓမ္မပြုခြင်းမခံရဖို့တရားစွဲဆိုရတာဖြစ်တယ်လို့လည်းဒေါ်ညိုအေးကပြောပါတယ်
။နောက်ဆုံးစိုးရင်ကတော့အခုအမှုတိုင်တဲ့အမျိုးသမီးလေးတွေစိုးရင်ကဗာစိုးရင်လည်းဆိုသူတို့ကလေး၃လောက်နေပါတယ်၄လောက်နေပါတယ်သူတို့ကငယ်ငယ်တည်းအရင်ပြရတာလीနော်အဲ့ငယ်တဲ့လူတွေပါတယ်ကြီးတဲ့လူအသက်30ကျော်တော်တွေလည်းပါတယ်ပေါ့နော်40အထက်သိမ့်မပါဘူးသူဆိုတော့သူတို့တွေကကားကလေးတွေတွန်းမှလည်းပြူလေးဖြည့်တိုင်းသူတို့သမီးတွေလည်းသူတို့လူမျိုးဒီငရဲကန်းနဲ့ရောက်သွားမှသူတို့ကြောက်တယ်ပေါ့နော်ဟုတ်ကဲ့သူတို့ငရဲကြမှုမျိုးသူတို့ကြောက်တဲ့အတွက်သူတို့ကဒီအမှုကိုကျေဆိုင်ပြီးတော့ဒီသူတို့တရလူလို့ပြီးတော့တက်တက်သားသားနဲ့ဒီဟိုဒီအဲ့ဒါကျူးလွန်တဲ့အရာကိုတော့သူတို့ထိုက်တဲ့ပြည်တံကိုပေးနိုင်အောင်ဂျိုးစားကြမယ်ဆိုတဲ့ဟိုမီဒီယာတွေနဲ့ပြောတာတွေတော့ကျောက်ကြားမြင်နေရတယ်ပေါ့လေဟုတ်ကဲ့ကြားလိုက်ကြားလိုက်
ရှခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းမှာရှိတဲ့အမျိုးသမီးတွေဟာပုံစံအမျိုးမျိုးနဲ့အကြမ်းဖက်ခံရတာရှိသလိုမလုံခြုံမှုတွေရှိနေကြတယ်လို့ရှခိုင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ရှခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလကနေနိုဝင်ဘာလအထိအကြမ်းဖက်ခံရတဲ့အမျိုးသမီးအမှုပေါင်း950ကျော်ရှိခဲ့တယ်လို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုဥပဒေအရကူညီပေးနေတဲ့ဥပဒေရေးရာကုစားရေးအဖွဲ့ရဲ့စီမံဖော်ပြထားပါတယ်။
ရခိုင်ပြည်နယ်ဘက်ကသတင်းပြီးတော့ထိုင်းနယ်ဇက်ကသတင်းကိုပြောပြချင်ပါတယ်။ကိုဗစ်ကာယောဂါကြောင့်3နှစ်လောက်ပိတ်ထားတဲ့ထိုင်းမြန်မာနယ်ဇက်သရားတွေဖြစ်ကြတဲ့မဲဆောက်မြဝတီမဲဆောက်တာချီလိပ်သရားတွေကိုပြန်လည်ဖွင့်လှစ်လိုက်ပြီးတဲ့နောက်ယာယီနယ်ဇက်ဖြတ်ကျော်လက်မှတ်ကင်ဆောင်ထားပြီးထိုင်းဘက်ကိုဝင်ရောက်လာတဲ့မြန်မာတွေဟာသတ်မှတ်ထားတဲ့ရက်မှာပြန်လည်ထွက်ခွာတာမလုပ်ကြပါဘူး။ဒါကြောင့်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်နေတာကိုထိုင်းလဝကကနေသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားတစ်ကနေနှစ်နိုင်ငံပြည်သူတွေတွာလာလဲပတ်နိုင်အောင်698ရဲ့နယ်စပ်ဖြတ်ကျော်လွတ်မှတ်တွေလုပ်ပေးတာဟာတစ်လကျော်ကြာပြီဖြစ်သလိုမဲဆိုင်တာချီလိပ်တရားတစ်ကတော့နေဆက်ဖြတ်ကျော်ခွင့်ပေးတာဟာရပ်ပိုင်းသာရှိပါသေးတယ်။အခုအခါမှာတော့ထိုင်းဘက်ကိုဝင်လာတဲ့မြန်မာတွေဟာမြန်မာပြည်ကိုမပြန်တော့ပဲထိုင်းနိုင်ငံအတွင်းပိုင်းကိုသွားရောက်အလွတ်လွတ်ကင်ဖို့အတွက်လှုပ်ဆောင်နေတာကြောင့်ထိုင်းလာဝကတွေကအသိပေးကြေညာချက်တွေထောက်ပြနေရကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပြပါတယ်
။ဇန်နဝါရီလ12ရက်နေ့ကစပြီးတော့မဲဆောက်မြောက်ဒီတရားလို့အလွယ်ခေါ်တဲ့ထိုင်းမြန်မာကြည့်ကြည့်တော့အမှတ်ကတည်းကဖွင့်လိုက်တယ်အလားတူပဲဒီ2023ဖေဖော်ဝါရီလ20ရက်နေ့ကတာချီလိပ်မဲဆိုင်ထိုင်းမြန်မာချစ်ချီတရားကိုဖွင့်လိုက်တယ်အဲ့ဒီတရားအနှစ်ဆင်းလုံးမှာထိုင်းဥပဒေရ9လက်မှတ်လို့ခေါ်တဲ့698ရက်ပေါ့အဲ့ဒီ698ရက်လက်မှတ်ကိုကန်ဆောင်ပြီးတော့ထိုင်းနယ်မြေအေရိယာနယ်မြေထဲကိုရောက်လာကြတဲ့မြန်မာတော်တော်များများဟာ9ရက်ပြည့်ပြီမဲ့လဲထိုင်းနိုင်ငံမှာဆက်လက်တောင်းတင်နေထိုင်ပြီးတော့ထိုင်းနိုင်ငံတွေရောက်ပြီးတော့ဆက်လက်နေထိုင်ကြတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြည်နယ်လဝကအထူးပြည်ကျင်းရဲဆောင်ထုတ်ပြန်ထားပါတယ်အဲ့ဒါကတော့ဖြေလျှော့ခွင့်ရရှိထားတဲ့ယာယီနယ်စပ်ဖြတ်တန်းခွင့်လက်မှတ်ဆိုင်ဆောင်ထားတဲ့သူတွေဟာနယ်စပ်ထိပ်ပြန်လည်ဖွင့်လှစ်တဲ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့9ရက်အတွင်းမှာပြန်လည်ထွက်ခွာကြဖို့အတွက်အထူးပြည်ကျင်းရပါတယ်ဆိုကြီးညာချက်ထုတ်ပြန်ရတဲ့အခွင့်အရေးဖြစ်သွားတယ်ပေါ့ဗျာ
တချို့ကတော့နယ်စပ်ဖြတ်ကျော်လက်မှတ်နဲ့ချစ်ကြည်တကားကနေလာကြပြီမဲ့ထိုင်းနိုင်ငံတဲကိုရောက်လာတဲ့အခါမှာလက်မှတ်တွေကိုဖျောက်ဖျက်လိုက်ပြီးထိုင်းနိုင်ငံအတွင်းပိုင်းကို
ลูกของกูเนี่ยป่วยซะนี่เนี่ยเตียมาဝင်ตั้วลาจ้าดูฤาษีเลยรู้เลยสุบาเลยเดี๋ยวพังกอกปังဝင်อชุชุเนี่ยฤาษีย่อสิตั้วจ้าเลยเมษายตราบกลาจ้าเลยดูตลอดเมียๆก็เลยเมษายสุเรไทยเนี่ยมาเนไทยภิยอเชิญหลายเชิญใหม่ซะสิเดอลูกไกลอัศตวยอขวัญล้างก้องฤาษีเนี่ยฤาษีตะล้ําหมดด้วยจูบันจ้าล่ะตุยอ่ะเลยชื่อเดียวฤาษีไม่ป่วยเงินลงอ่ะเลยญาติพี่ก็อลูกไกลชาพวยหลูดูฤา တရားမဝင်နေဆက်ဖြတ်ကျော်မှုတွေကနေ့စဉ်ရှိနေပြီနေ့စဉ်မြန်မာပြည်ရာခိုင်နှုန်းလောက်လည်းဖမ်းဆီးခံခဲ့ရပါတယ်အခုနေဆက်တရားတွေပြန်ဖွင့်ချိန်မှာတော့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းဆက်ရွက်စာလန်းတွေကိုပြပြီးမှခရီးသွားလာလို့ရလာကြောင်းမြန်မာဘက်ကလာသူတွေဟာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားလက်မှတ်တွေကိုအမြန်လုပ်ပြီးလာနေကြတယ်လို့လဲဆိုပါတယ်ထိုင်းနယ်ဇက်ကနေဖြ
က်ကိုလာရောက်လည်ပတ်သူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တရားဥပဒေစိုးမိုးရေးမူဝါဒရပြည်သူတွေအဖွဲ့အစည်းတွေအစုအဖွဲ့တွေအစိုးရနဲ့ပုဂ္ဂလိကအပါအဝင်လူတိုင်းဟာဥပဒေရှေ့မှာတာဝန်ခံရမယ်လို့ပြဋ္ဌာန်းထားပါတယ်။တရားဥပဒေစိုးမိုးမှုအားကောင်းရင်အားနည်းတဲ့သူတွေကိုအကာအကွယ်ပေးဆွမ်းပါတယ်။ဒါ့အပြင်ခွဲခြားဆက်ဆံတာ၊စော်ကားနှောက်ယှက်တာ၊အကြမ်းဖက်တာတွေကိုလည်းတားဆီးနိုင်ပြီးလူအတိုင်းဝင်လူမှုအဆောက်အအုံတွေပေါ်ယုံကြည်မှုကိုခိုင်ခန့်လာစေကာခိုင်မာအားကောင်းတရားမျှတပြီးအားလုံးပါဝင်နိုင်တဲ့လူအဖွဲ့အစည်းတွေပေါ်ထွန်းရေးကိုအထောက်အကူပြုပါတယ်။ဒါဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့လူမျိုးစုံဝါဒရဲ့အခြေခံလည်းဖြစ်ပါတယ်။ဝင်ကြီးချုပ်မို့လို့ဒါမှမဟုတ်သမ္မတမို့လို့ဆိုတာမျိုးမရှိပါဘူး။ဘသူတူးတယောက်မှဘယ်တိုင်းပြည်နိုင်ငံမှဥပဒေအထက်မှမရှိပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းသံမကြီးလင်ဒါ သောမတ်စ် ဂရင်းဖရီးကပြောပါတယ်
That is an ironclad commitment for the United States
ဒါဟာအမေရိကန်ပြည်ထောင်စုအတွက်ခိုင်လုံတဲ့ဂရိကဝတ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့အခြေခံမူလည်းဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံအလုံးအတွက်အကျိုးရှိစေမဲ့ဥပဒေအကာအကွယ်တွေကိုပေးစွမ်းနိုင်တဲ့ကုလသမဂ္ဂဗြိတိန်ရှင်စာရန်နဲ့အညီဒါကိုတင်းတင်းကြပ်ကြပ်ကန့်ဆွဲထားပြီးလှုပ်ဆောင်သွားဖို့ဂရိပြုပါတယ်
ကုလသမဂ္ဂပြည်ညင်စာရန်ကလူအခွင့်အရေးပေါ်လေးစားမှုနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ပေးဆွမ်းပါတယ်။ဒါကချင်းချောက်တာဒါမို့အင်အားကိုအသုံးပြုတာတွေကိုလည်းတားမြစ်ထားပါတယ်။ဒါပေမဲ့အခုအခါကဘာကြီးဟာတရားမဲ့တရားလက်လွတ်ပြုမှုတာတွေရဲ့ဆိုးဝါးတဲ့အန္တရာယ်ကိုရင်ဆိုင်နေရပါတယ်။မြန်မာခေတ်မှာတချို့တိုင်းပြည်တွေဟာကုလသမဂ္ဂပြည်ညင်စာရန်ရဲ့အခြေခံမူတွေကိုဂတိကဝတ်ပြုရမှာပြက်ကွက်တာဒါမို့အခြေခံမူတွေချိုးဖောက်သူတွေကိုတာဝန်ခံမှုမရှိဘဲဆက်လက်ကျူးလွန်ခွင့်ပေးနေတာတွေရှိနေတယ်လို့တမတ်ကြီးသောမတ်စ်ဂရင်းဖီးကပြောပါတယ
် In Russia in the DPRK in Iran in
Russia မှာမြောက်ကိုရီးယားမှာ Iran Nicaragua နဲ့ Syria မှာရှိပါအစိုးရတွေဟာနိုင်ငံရေးအတိုက်အခံတွေတက်ကြွလှုပ်ရှားသူတွေလူအခွင့်အရေးကာကွယ်သူတွေသတင်းထောက်တွေကိုမတရားဖမ်းဆီးထောင်ချတာညှဉ်းပန်းနှိပ်စက်တာဒါမှမဟုတ်တပ်ဖြတ်နေတာတွေကိုထိတ်လန့်စရာကောက်လှတဲ့အစိုးရခန်းစားတွေကအသေးစိတ်ညွှန်ပြနေပါတယ်ပြီးတော့မြန်မာနိုင်ငံ Belarus, Cuba, Iran နဲ့ Sudan မှာလည်းငြင်းချမ်းစွာဆန္ဒပြသူတွေသူတို့ရဲ့အခြေခံလူအခွင့်အရေးကိုတောင်းဆိုနေတဲ့လူတွေဟာအကြမ်းဖက်တိုက်ခိုက်ခံနေရတာကိုကျမတို့တွေ့မြင်နေရပါတယ်
။ပြီးတော့ Russia က Ukraine ကိုအလုံးစုံချွတ်ချော်တိုက်ခတ်နေပါတယ်။ဒါကနိုင်ငံတကာဥပဒေအရမှန်ကန်မှုမရှိသလိုဘလို့မှလက်သင့်ခံစရာမရှိဘူးလို့လည်း Thomas Greenfield ကထောက်ပြပါတယ
်။ We must hold Russia accountable.
ဒီချွတ်ချော်မှုအတွက်ရုရှားကိုတာဝန်ခံဖို့ကျမတို့မဖြစ်မနေဆောင်ရွက်ရပါမယ်အလားတူအချုပ်ချာအာဏာနည်းမျိုးပိုင်ဆိုင်မှုနဲ့လူခွင့်ရေးအခြေခံလွတ်လပ်ခွင့်တွေကိုမလေးစားတဲ့သူတွေအလုံးကိုလည်းမဖြစ်မနေတာဝန်ခံစေရမှာပါအ
မေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာရောပြည်တွင်းမှာပါတရားဥပဒေစိုးမိုးရေးကိုဆက်လက်မြင့်တင်သွားမှာဖြစ်ပါတယ်ပြီးတော့အလားတူလှုပ်ဆောင်လိုတဲ့သူတွေနဲ့လည်းလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိပါတယ်လို့တာမတ်ကြီးသောမတ်စ်ဂရင်းဖီးကပြောပါတယ်အလွှာပေါင်းစုံမှာလူအခွင့်အရေးလေးစားလိုက်နာဖို့နဲ့တရားဥပဒေစိုးမိုးရေးမြင့်တင်နိုင်ဖို့ဆွမ်းဆောင်နိုင်တဲ့အရာမှန်သမျှကိုကျွန်မတို့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။အပြည်ပြည်ဆိုင်ရာတရားဥပဒေကကျွန်မတို့ကိုမနှိမ့်ညွတ်ပွဲဒုက္ခငရဲကနေကယ်တင်နိုင်မှာဖြစ်ပြီးခံကောင်းထောက်မခဲ့ရင်နှစ်လူပွဲငြိမ်းချမ်းရေးစီကိုပိုနှိစက်လာပါလိမ့်မယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းသံတမန်ကြီးလင်ဒါ သောမတ်စ် ဂရင်းဖီးကပြောပါတယ်ခင်ဗျာ။
အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့မူဝါဒသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ကုသလက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။လူဒုနဲ့ကျမ်းမာရေးအားကစားသတင်းစတာတွေကိုမထုတ်လုပ်ခင်မှာဦးကျော်စန်းသာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရစေ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးမှုတွေပိုမိုရရှိလာတဲ့အတွက်စစ်အာဏာရှင်အုပ်စိုးမှုကိုလက်သင့်မခံလိုကြသူတွေအားတက်ဝမ်းမြောက်နေကြပေမဲ့အဲ့ဒီအကူအညီတွေဟာဘလောက်အထိမိကိုအားထားလောက်ပါသလဲမြမအရေးကိုမျက်ခြေမပြတ်အနီးကပ်စောင့်ကြည့်သုံးသပ်နေတဲ့ဒေးဗစ်မက်သီယာဆင်ကိုဦးကျော်စန်တာကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ
ဒေးဗစ်မက်သီယာဆင်ခင်ဗျာအခုမြန်မာနိုင်ငံမှာဆီယနာသိန်းတာနှစ်နှစ်ဆိုတော့ဆီယနာသိန်းတာကိုခုခံတွန်းလှန်မှုလည်းပဲနှစ်နှစ်ကျော်ခဲ့ပြီဖြစ်ပါတယ်ဒီကမှာတစ်ဖက်ဖက်ကအောင်မြင်မှုရနိုင်တဲ့အလားအလာများရှိနေလားဆိုတာကိုအရင်
I mean, looking at it over 2 years.
Bigger than Nico Chin, don't like Lushamo, Pomo Chevia Lavare. Fivoila, Natana Setica Sabi, Tingate, Omimul, and Yai Shashigare. Time, Tupaka, Manage, Omimesuaro, Mapiona Mau. Pequaya around, and she should really shinny Vadire. Sikasi, Sanchi, Pekka, also where we imagine Colomuri Shinida, then Mapiazawa.
ဒါမဲ့ NUG ဘက်ကတော့နိုင်ငံတော်ထောက်ခံမှုတွေအများကြီးရနေပါတယ်။မေဂန်ဆိုအားဆိုရင် NUG ရုံးကောင်ကိုလက်ခံပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်
။ Quite significant symbolically and I think
it's symbolically အသွင်သဏ္ဍာန်အဖြစ်လောကအရေးပါပါတယ်။ NUG ကနိုင်ငံတော်များမှာကုသလေရုံးဖွင့်ခွင့်ရရှိထားတဲ့အထက်မှာဝါရှင်တန်မြို့တော်ကတော့အရေးကြီးဆုံးဖြစ်ပါတယ်။ဒီရောကတဏ္ဍာန်ရုံးဖြစ်တဲ့အတွက်တန်ငင်းတမန်ငင်းကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ထဲမှာဖြစ်နေတဲ့တိုက်ပွဲအခြေအနေကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူး။တနည်းအားဖြင့်နိုင်ငံတွေမှာရုံးဖွင့်ခွင့်ပေးတာအန်ယူဂျီအစိုးရဘုံယုံကြည်မှုရှိရဆိုတာပြသလိုက်တာပါ။ဒါပေမဲ့ပြည်ရင်းကိုလှည့်ကြည့်လိုက်မယ်ဆိုရင်စကိုင်းကရင်ပြည်နယ်နဲ့အခြားဒေသတော်တော်များများစစ်ဖြစ်နေရာတွေမှာချက်ချင်းပြောင်းလဲနိုင်မှာမဟုတ်ပါဘူး။ဒါကရေရှည်တိုက်ပွဲပါ။ဒီအချိန်မှာအန်ယူဂျီလောရမှာကစစ်ကောင်စီတွန်းလိုက်အင်အားစုအားလုံး EAO တွေတပိတ်ကော်မတီတွေစရီအားလုံးနဲ့ပုံမှန်ပူးပေါင်းဆောင်ရည်ပဲဖြစ်ပါတယ်။
အခုလို NUG ကိုရုံးဖွင့်ခွင့်ပြလိုက်တာဟာ NUG ကိုတည်ဝင်အစိုးရအဖြစ်အစိမ့်ပြလိုက်တာလားဘယ်လိုဘယ်လိုအစဉ်တမ်းမျိုးသတ်မှတ်ပြီးတော့လက်ခံတယ်လဲဆိုတာ
ਨੇ It's certainly not a legal recognition
တည်ဝင်အစိမ့်ပြတာတည်ကြပါတယ်ဒါနည်းလမ်းတစ်ချက်လောက်တာပါအသွင်သဏ္ဍာန်သဘောပါဝါရှင်တန်ရုံးဖွင့်ပြီးလက်တွေ့မှာအစည်းအဝေးတွေတွေ့ဆုံမှုတွေလုပ်နိုင်ပါတယ် de facto representative ပါတည်ဝင်ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီကိုစားပြုနေရဆိုတဲ့သဘောလည်းဖြစ်ပါတယ်သူရဲ့အရေးပါမှုကိုတော့ short တွက်လို့မရပါဘူးအခုချိန်ထိအမေရိကန်ဟာ NUG နဲ့ EAO တွေစေအစုစန့်ကျင်ဖွဲ့တွေကိုစာနာမှုအကူအညီတွေလူမှုဖွဲ့စည်းတွေမီဒီယာတွေကိုအများဆုံးအကူအညီပေးနေသူပါဒါတွေကတိတ်ကိုအပြည့်အစုံစောင့်ပါတယ
်ဖိုင်နန်နန်ချူလာလမွန်တက်သွားဘာမခတ်တီတီနန်ကရေးထားတာတွေ့ရပါတယ်တကယ်လို့ NUG ကသာစန့်ကျင်တွန်းလှန်ရေးအင်အားစုတွေအားလုံးကိုစူးစီးထိန်းချုပ်ပြီးစီကန်စနစ်ကြတဲ့စီညာတရားထူထောင်နိုင်ရဲ့ဆိုရင်တော်ဝင်မှုတော်ဝင်ခမှုစီစီဆောင်ရွက်နိုင်မယ်ဆိုရင်အင်္ဂလာအကူအညီထိတိယောက်ပို့ရလာနိုင်တယ်လက်နက်ပစ္စည်းတော်အကူအညီရနိုင်တယ်လို့သူကသုံးသပ်ထားပါတယ်ဒီဖြစ်သဘောတူတာရော
I think it's a great idea but try and make that a practice
အဲ့ဒီသုံးသပ်ချက်အလွန်ကောင်းတဲ့အယူအဆပါတကယ်လက်တွေ့ဖြစ်လာနိုင်တယ်ကြိုးစားသင့်ပါတယ်ဒါအသက်ပြည်သဘောဆောင်တဲ့ရေးသားချက်ပါဒါပေမဲ့အခြေအနေကရှုပ်ထွေးပါတယ်ကျွန်တော်က Professor Titi နဲ့သဘောကိုလည်းတော့မဟုတ်ပါဘူးဒီအခြေအနေမျိုးဖြစ်လာအောင်တောက်ဆမှုတွေလည်းရှိနေတာအစောပိုင်းကတည်းကပါဒါပေမဲ့အဲ့ဒီလိုပူပေါင်းစုစည်းမှုတခုတည်းသောဖြူဟာထူထောင်နိုင်မှုကိစ္စတွေဟာဖြစ်မလာနိုင်သေးပါဘူးစစ်ကောင်စီစန့်ကျင်လှုပ်ရှားမှုဟာမူလကတည်းကသဘောတဘာဝကွဲပြားနေပါတယ်ဒါကိုနောက်နိုင်ငံတွေကနားမလည်ကြပါဘူးသူတို့မျှော်လင့်တယ်လို့လည်းဖြစ်မလာနိုင်ပါဘူ
းဘာကြောင့်မဖြစ်နိုင်ညာလဲဆိုတာပြောပါအောင်ပါ
Because most of the EAOs have their own agendas they have their own aspirations they have their own
ဘာကြောင့်လဲဆိုတော့ EAO ရဲ့အများစုမှာသူတို့ကိုယ်ပိုင်အစီအစဉ်အသီးသီးရှိကြပါတယ်သူတို့ကိုယ်ပိုင်မြန်မှန်းချက်တိကျမတူညီတဲ့အခြေအနေတွေမှာရှိနေကြတာပါသူတို့အင်အားနဲ့သူတို့ရှိနေတာပါသူတို့ယုံကြည်လက်ခံနိုင်လောက်တဲ့နိုင်ငံရေးစီရေးခိုင်မာမှုအန်ယူဂျီမှာမရှိပါဘူးသူတို့လုံနေတာကအားလုံးတပ်ပေါင်းစု Unified Front ကို ဘလို့ဖွဲ့စည်းဖို့ငါတို့ဘလို့ပါဝင်ကူညီရမလဲဘလို့လက်တွဲစောင့်ကြမလဲဆိုတာပဲဖြစ်ပါတယ်အေးအေးတော်တော်များကအန်ယူဂျီကို NLD ရဲ့ဖန်တီးမှုတစ်ခုလို့မြင်ကြပါတယ်သူတို့ကအာဏာမသိခင်က NLD ကိုမချင်မနှက်ဖြစ်ခဲ့ကြတာပါနောက် PDF အားလုံးကလည်းအန်ယူဂျီအောင်မှမရှိပဲသူတို့အမိတ်အာဏာထိန်းချုပ်မှုနဲ့သူတို့ရှိနေကြတာပါခြုံပြောရရင်သူတို့ကြားကျင်တဲ့စကားနဲ့တကယ်လက်တွေ့ဖြစ်နေတာကြားမှာအကွာဟရှိနေပါတယ
်အထူးအားလည်းသုံးသပ်ကြပါတယ် NLD အစိုးရသည်ယခင်ကဘယ်ဗမာကြီးစုသောအစိုးရနဲ့မှအခုလောက်နီနီကကယုံကြည်ကြီးဆက်ဆံမှုမရှိကြဘူးလို့သုံးသပ်ထားပြရပါတယ်ဒီသုံးသပ်ချက်ပေါ်ကောဒေးဗစ်အနေနဲ့ပြောပြရားဝေဖန်လိုပါသလ
ား I would reject any analysis thatclaims
to the NUG. ဒီကောင်စီကိုစန့်ကျင်နေတဲ့အားစုတွေအားလုံးအန်ယူဂျီနဲ့ပူးပေါင်းနေတယ်ဆိုတဲ့သုံးသက်ချက်အားလုံးကိုကျွန်တော်ညင်းပါတယ်။ဒါလက်တွေမှာတကယ်မဟုတ်ပါဘူး။ဆွေးနွေးညီနဲမှုတွေပုံမှန်လေးလေးပြောဆိုဆက်ဆံမှုတွေပုံစံမျိုးစုံနဲ့ပူးပေါင်းဆောင်ရွက်မှုတွေဒါပေမဲ့တိုင်းရင်းသားတွေအားလုံးတစ်ထက်တည်းသဘောတူညီမှုတွေရခိုင်ကမကျေစုရရှိနေပြီဆိုတော့ကတော့မဟုတ်သေးပါဘူး။သူတို့ဟာအန်ယူဂျီနဲ့ညင်ညွတ်မှုအတွက်တနည်းနည်းကန့်ညင်မှုရှိကြတာတွေတော့ဟုတ်ပါတယ်။စစ်ကောင်စီကိုမုန်းတီးတာစစ်တပ်နဲ့မင်းအောင်လှိုင်ကိုမုန်းတီးတာဒါတွေကတော့တုံ့ပြန်ကြပါတယ်။အန်ယူဂျီရဲ့ထိချုပ်ကုကဲမှုအမိတ်အာနာအောင်မှာတပေါင်းတစ်စီးရဲ့ရှိနေတယ်ဆိုရင်တော့ဒါမှားပါတယ်။အဲဒီလိုဖြစ်နေပြီလို့ပြောဆိုရေးသားနေကြသူတွေ၊ပညာရှင်၊သုတေသီတွေ၊ဂျာနယ်လစ်တွေဘယ်သူပဲဖြစ်ဖြစ်နောက်ပြန်ဆုတ်ပြီးငါတို့ဟာဝါရပြတ်မှုတွေလုပ်နေတာပါလား။ရှုပ်ထွေးတဲ့တကက်ဖြစ်ရမယ့်နေကိုတင်ပြနေတာဟုတ်ရဲ့လားလို့စမ်းစစ်ကြည့်တင်ပါတယ
်။ဂျင်းထဲမှာပဲပြည်သူ့မကလူမျိုးရေးကောင်စီကလည်းပဲ resolution ချမှတ်လိုက်တယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပေါ်လေကာလအတန်ကြာအတွင်းမှာပထမဆုံးချမှတ်တာဖြစ်ပါတယ်စစ်ကောင်စီကသိအာကွာထားပြုနေတဲ့တရုတ်တို့ရရှာရောကတော့မှဒီကိစ္စမှာမကန့်မပဲလက်ဆံပေးရတယ်လို့ဆိုပါတယ်ဆိုဒါလည်းအပေါ်ယံပဲလား
I think it's definitely symbolic the fact that they
ဒါအပေါ်ယံတော့ symbolic ပဲဆိုတာအသေးချပဲလို့ကျွန်တော်ထင်ပါတယ်အများပြောတဲ့တရုတ်နဲ့ရရှာတို့မမပြေပဲလက်ဆောင်ရခဲ့တယ်ဆိုတာလည်းအကြောင်းမျိုးရှိပါတယ်ကဘာမှာဖြစ်ဖြစ်နေရလို့အများကြီးပါတရုတ်ကမဲမပြေတာစစ်ကောင်စီရဲ့လုပ်ရက်ပေါ်တိတ်အမြင်မကြည့်လို့တုံးသက်သူတချို့ကပြောနေကြပါတယ်ဒီလိုသာဆိုရင်တော့အပြည့်သဘောဆောင်တဲ့ကိစ္စဖြစ်နိုင်ပါတယ်ကုလသမဂ္ဂဆုံးဖြတ်ချက်ချမှတ်ခဲ့တာကဘာမှာအများကြီးပါဒါပေမဲ့ဘာဖြစ်နေလဲဆိုတော့ဆုံးဖြတ်ချက်ချပြီးရပိုင်းကြမှာတကယ်လက်တွေ့ချိန်ကစိုးစိုးဝါးဝါပြည့်ဖြစ်သွားတာတွေမကြာခဏတွေ့ရပါတယ်လူညီကောင်စီကလည်းအခုကဘာအချိန်မှာအခိုင်အမာအားထားလောက်တဲ့အနေအထားမရှိပါဘူးအခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကလည်းရွှေ့ရွှေ့ပေါ့ပေါ့ချမှတ်ထားတဲ့ဆုံးဖြတ်ချက်သာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လက်တွေ့ခံစားနေရတဲ့ဆင်းရဲဒုက္ခတွေဆန္ဒမှုလိုအပ်ချက်တွေကတော့စူးစူးဝါးဝါရှိနေစေဖြစ်ပါတယ်။ဆိုတော့စစ်ကောင်စီကိုစန့်ကျင်နေတဲ့ဗဟင်အားစုကမှဒါကိုကြီးမားတဲ့အောင်မြင်မှုတရားဖြစ်ယူဆနိုင်မှာမဟုတ်ပါဘူး
။နောက်ရေးကြီးတဲ့နိုင်ငံသားအဖွဲ့အစည်းစီးနေမှာထဲရမှာကတော့အာဆီယံပဲဖြစ်ပါတယ်။အာဆီယံမှာလည်းအင်ဒိုနီးရှားကောင်းဆောင်ဖြစ်လာပြီးတဲ့နောက်မှာလေးသံပူပြီးတော့တင့်မာလာတဲ့ဆိုပြီးတော့
I don't see that there's going to be any renewed ASEAN energy.
ကိုမြန်မာပြည်သနာတို့လိုအပ်ချက်နဲ့ကပ်ညီမဲ့ခွန်အားတဲ့တစုံတရာအာဆီယံမှာရှိလာဖို့ကျွန်တော်မမြင်မိပါဘူး။တချို့ကတော့အင်ဒိုနီးရှားအလားလာကောင်းနိုင်မယ်လို့မျှော်လင့်နေပါတယ်။ကျွန်တော်ကတော့ထူပေါက်ကျော်လွန်နိုင်မယ့်အခြေအနေအလားလာမတွေ့ပါဘူး။ဘယ်တော့မှလည်းဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းပြည်သနာကိုပြည့်ရှိပေးတဲ့နဲ့ဒေသဆိုင်ရာဖွဲ့စည်းတည်းမဟုတ်ခဲ့ပါဘူး။အခုအင်ဒိုနီးရှားအုပ်ထဖြစ်လာတော့ကောင်းတဲ့ချက်ပြမှုတွေကြီးညာချက်တွေထုတ်ပါတယ်ဒါပေမဲ့ဘာလို့နိုင်မှာလဲစစ်ကောင်စီနဲ့မင်းအောင်လှိုင်ကအာဆီယံနဲ့အပေးအယူမလုပ်ချင်ပါဘူးပြီးခဲ့တဲ့နှစ်အတွင်းရှင်းရှင်းလင်းလင်းပြတ်တာပြီးတာပါကျွန်တော်ထပ်ပြောချင်ပါတယ်ကျွန်တော်တို့တွေတရင်သမားတွေတုံ့တက်ရေးသားကြတဲ့အခါမှာမြန်မာပြည်ရင်းကိုပဲအဓိကထားကြီးရှိတုံ့တက်ကြရမှာဖြစ်ပါတယ်ပြဿနာကပြည်ရင်းမှာဖြစ်နေတာပါပြည်လမ်းမှုရရှိရေးအတွက်အခြေအနေဟာပြည်ရင်းမှာပဲရှိနေတာပါဝါရှင်တန်မြို့တော်ကမ်းမို့ပေကျွန်းတို့မှာအခြေပြုတဲ့ဖွဲ့စည်းတွေဒေသဆိုင်ရာဖွဲ့စည်းတွေမှာရှာဖွေလို့မရပါဘူ
း။နောက်ဆုံးတော့ဒီမှာအတိအကျသိနိုင်မယ်မဟုတ်ဘူးဆိုတော့မိကွန်းတစ်ခုကိုကျွန်တော်မေးချင်ပါတယ်။အဘယ်ပြောပြောဒေးဗစ်ကမြန်မာနိုင်ငံအရေးကိုနီးနီးကပ်ကပ်စောင့်ကြည့်နေတယ်လို့ဖြစ်တယ်လို့ကျွန်တော်ဖြည့်ကြည့်ပါအောင်ပြန်ဒီမိကွန်းဒီပြည်ပခါဟာဘယ်တော့ရှုံနေမယ်လို့ထင်လဲ။မြန်မာပြည်သူရဲ့ခံစားနေရတဲ့ဒီဘေးဒုက္ခတွေဘယ်တော့လွတ်မြောက်မယ်ဘယ်တော့ညီညာမှုရကြမလဲဆိုတော့နောက်ဆုံးသုံးသပ်ပြပါခင်ဗျ။
I don't think anyone knows. I think that the the way that I see
ဒီလိုဘယ်သူမှသိလိမ့်မယ်မထင်ပါဘူးကျွန်တော်အမြင်ကလည်းသိမပြည့်စုံပါဘူးပြီးတော့စစ်တပ်ကမြန်မာပြည်သူတွေကိုရက်စက်မှုတွေကျူးလွန်နေတာကိုအခြေခံသုံးသပ်မှာဆိုတော့ဒီအခြေအနေကနေအဓိကအပြောင်းလဲတဲ့ဖြစ်သွားနိုင်စရာမတွေ့ပါဘူး2023မှာတစ်ဖက်ဖက်ကပြန်တက်အနိုင်ရမယ်လို့ဘယ်သူမှမပြောနိုင်ပါဘူးဒါကနိုင်ငံတစ်ခုနဲ့တစ်ခုအကြားဖြစ်ပွားနေတဲ့စစ်ပွဲလည်းမဟုတ်ပါဘူးဖြစ်ရတဲ့အကြောင်းအရာတွေကိုရှင်းရှင်းလင်းလင်းသိတာရဲ့အဲဒီလိုနိုင်ငံကြီးဖြစ်တဲ့စစ်ပွဲတွေကိုတော့မှခရစ်စမတ်မှာအဆုံးသတ်မယ်ဘယ်ချိန်ပြီးပြတ်မယ်ဆိုတာပြောရတိတ်ခက်ပါတယ်မြန်မာနိုင်ငံပြည်တွင်းပြည်ကတည်းကအပြောင်းအလဲဖြစ်စီတဲ့အခြေအနေတွေအကြောင်းတရားတွေအများပြားရှိနေပါတယ်နိုင်ငံရဲ့စိတ်ပိုင်းအများပြားမှလည်းရှိနေပါတယ်ဆိုတော့စစ်ချက်လက်ချက်ပြောနိုင်တဲ့ခံမှန်းချက်ကတော့ပြည်ကတည်းကမှပြည်သူလူထုတွေဆင်းရဲဒုက္ခဆက်လက်ကြုံတွေ့နေကြရအောင်မယ်ဆိုတာပဲဖြစ်ပါတယ်စီးပွားရေးလည်းပုံမူချက်တဲလာမယ်နောက်တစ်ခုကရန်ကုန်မန္တလေးနဲ့နေပြည်တော်ဆက်တဲ့မျိုးကြီးတွေကလူတွေကြားသဘောကျလမ်းမှုတွေလည်းဖြစ်လာနိုင်မှသေးတယ်။အဲဒီမှာလူတချို့ကပြိပခတ်ထူပြောတဲ့ဒေသတွေကအခြေအနေနဲ့မတူတဲ့ပုံစံမျိုးနဲ့ဆက်လက်ရှင်သန်ရက်တည်းလှုပ်ဆောင်ရတဲ့သူတွေပါ။နောက်ဆုံးချုပ်ပြောရရင်တော့ခက်ခဲဒုက္ခတွေကလွမြောက်ဖို့လမ်းစာမမြင်ရသေးဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ်ခင်ဗျာ။
ကျော်စံသားအစီအစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရတာပါခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျအတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ဖီယိုအမေရိကန်တန်ကနေပြီးတော့ဂျာတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့လူထုနဲ့ကြားမကြီးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်လေကောင်းယောဂါဆိုတာလူတွေမှာအဖြစ်များတဲ့ယောဂါတစ်မျိုးဖြစ်ပါတယ်။လေကောင်းယောဂါအမျိုးမျိုးနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုတွေသိရှိထားတင်တာတွေကိုဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြထားပါတယ်ခင်ဗျာ
။လေကောင်းယောဂါဟာနောက်ဆက်တွဲဆူချိုနေရာကြောင့်ကုသမှုတွေကိုချက်ချင်းမခံယူဘဲလျှစ်လျူရှူထားလေးရှိတာကိုတင်ပြနေရပါတယ်။ယောဂနုစင်ကလေးကကုသမှုခံယူခဲ့မယ်ဆိုရင်တောက်ဆင်းနဲ့လည်းပြောခင်နိုင်ပြီးယောဂရင်းမှကုသမှုခံယူခဲ့မယ်ဆိုရင်တော့ခွဲစိတ်ရတဲ့အထိဖြစ်သွားနိုင်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲယောဂနုစင်ကလေးကကုသမှုခံယူသင့်တယ်လို့အထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဆော့ဟေရီနုကအခုလိုပြောပါတယ
်လေကောင်းယောဂဟိုကောင်းတာတစ်ချက်ကတော့ तू ကကုထုံသူ့မှာအာတိတိကျကျရှိတယ်ဆိုတော့ तू ကကုရာနဲ့တိစေမရှိယောဂမျိုးမဟုတ်ဘူးပေါ့နော်ဆိုတော့သူ့စီမှာကုထုံကောင်းကောင်းရှိတယ်ကျွန်တော်တို့ဆရာဝန်တွေအနေနဲ့ပုံမှန်အနေထားလောက်မှာဆိုရှင်တိတ်လဲဆိုးရွားမဟုတ်ဘူးနားကျင်တာသွေးထွက်တိုင်းလည်းမရှိဘူးဒါပေမဲ့လူနာတွေရာရဏမျိုးနေရထန်ခတ်တာမျိုးလေကောင်းလက္ခဏာမျိုးဆန်းသက်တွေ့ရှိရဆိုရင်ပုံမှန်အနေထားလောက်မှာကျွန်တော်လိမ့်စေးလောက်ပဲပေးမယ်လိမ့်စေးရဲ့အလွယ်တကူပဲလို့ရတယ်ဒီစေးတိုင်တွေမှာသွားဝယ်ရုံရင်လွယ်လွယ်ကူနဲ့ရတဲ့လိမ့်စေးလေးပေါ့နော်လေကောင်းတို့လိမ့်စေးတောက်စေးလေးတွေရှိမယ်ဒါမျိုးလောက်ပဲကျွန်တော်တို့ပေးမယ်ဒါပေမဲ့ဒီထက်ပိုဆိုးလာတဲ့နေရာအနေထားတွေပေါ့နော်ဒါမျိုးဆိုရင်ကျွန်တော်တို့ခွဲစိတ်ကုသမှုလုပ်နိုင်တယ်အဲ့မှာနှစ်ပိုင်းရှိတယ်အသေးစားခွဲစိတ်ကုသမှုကရှိတယ်3မျိုးထပ်ခွဲနိုင်တယ်ပေါ့နော်အဲ့တော့အသေးစားခွဲစိတ်ကုသမှုမှာကျွန်တော်တို့ပထမအဆုံးလူသုံးများဆုံးနဲ့ဟိုအထည်ရောက်ဆုံးကတော့ကျွန်တော်တို့တည်ရွင်းပြတ်တယ်လို့ခေါ်တာပေါ့နော်အာ rubber band ligation လို့ကျွန်တော်တို့ခေါ်တယ်အဲ့ဒါကတော့ဒီလက်ကောင်ရဲ့အရင်းလေးကိုပေါ့ကျွန်တော်တို့ဒီခွဲစိတ်ကရိယာလေးသုံးပြီးတော့ rubber နဲ့လုပ်ထားတဲ့တည်ရွင်းလေးတွေကိုတစ်ကွင်းနှစ်ကွင်းလောက်ပေါ့အဲ့ဒါကိုကျွန်တော်တို့ကလက်ကောင်ကိုဟိုတည်ရွင်းနဲ့ခြိလိုက်တယ်လို့မျိုးပေါ့ချီထားလိုက်တဲ့ခါမှာသူ့စီကိုပုံမှန်သွားနေတဲ့သွေးတွေမရောက်တော့ဘူး။ဒါဆိုရှင်လက်ကောင်တွေတဖြည်းဖြည်းဖွင့်ပြမှုမရှိတော့ဘူး။တဖြည်းဖြည်းသူ့တွေကြုံလာမယ်၊ရှုံ့တော့လာမယ်ပြီးရင်သေးသွားမယ်အရွယ်စား။ပြီးတော့နောက်ဆုံးတပတ်အတွင်းမှာသူကကြွေကျသွားမယ်ပေါ့နော်။အဲဒါဆိုရင်ပြီးတော့သူ့တွေထိရောက်မှုတော်တော်ရှိတယ်။ဒီတည်ခွင့်ပြတ်တယ်ဆိုတဲ့ဟာပေါ့နော်။ဒုတိယတစ်မျိုးကတော့ကျွန်တော်မလုပ်လို့ရလဲဆိုတော့ sclerotherapy လို့ခေါ်တဲ့ကျွန်တော်တို့ဒီလက်ကောင်ထဲကိုပေါ့နော်ကျွန်တော်တို့ဓာတ်ရုပ်ဗေဒတစ်မျိုး သူ့ကိုနည်းနည်းဒုက္ခပေးမယ်ဒါလို့ပြတာဆေးရည်တမျိုးထည့်လိုက်မယ်ဒါပေမဲ့အဲ့လိုဆေးထိုးတဲ့အခါမှာလူနာနာကျင်မှုလုံးဝမရှိဘူးတကယ်ကိုနာမနာမကျင်တဲ့ကျွန်တော်ဆေးထိုးထည့်ပေးလိုက်မယ်ပေါ့နော်ဒါပေမဲ့သူဒီလဲတပတ်လောက်ကြာတဲ့အခါမှာဒီထဲကဒါလို့ပြတာဖြစ်စင်ရပါတော့တဖြည်းဖြည်းနဲ့ဒီလိတ်ကောင်းလေးကရှင်သန်လို့မရတော့ဘူးတဖြည်းဖြည်းသူဒီကြုံလာမယ်ရှုံတော့လာမယ်ပြီးတော့အရွယ်စားသေးလာပြီးကျွေးကြပါမယ်ဒါနောက်ထပ်တစ်မျိုးပေါ့နောက်ဆုံးတစ်မျိုးအနေနဲ့တော့ကျွန်တော်တို့ဟိုဒီလိတ်ကောင်းလေးကိုခဲအောင်လုပ်တာ coagulation therapy ပေါ့အဲ့ဒါကိုကျွန်တော်တို့လေးစားပြက်တယ်လို့လည်းခေါ်တယ်ပေါ့နော်လေးစားအရောင်ကြီးတွေအသုံးပြုတာမျိုး infrared လို့ခေါ်တဲ့အနီရောက်ရောင်ကြီးတွေအသုံးပြုပြီးကျွန်တော်တို့လေကောင်းလေးကိုခဲဝအောင်ကြက်သွောင်းလုပ်လိုက်တာပေါ့နော်ပြီးရင်သူတွေလည်းတဖြည်းဖြည်းနဲ့မာမာတောက်တောက်ဖြစ်ပြီးသွေးကြောလေးတွေလည်းပြီးသွားပြီးသွားနေသူပြုတ်ထွက်မယ်ရှုံသွားမယ်ပေါ့နော်အဲ့ဒါမျိုးလည်းကျွန်တော်တို့လုပ်တယ်ဒီသုံးမျိုးကတော့အသုံးအများဆုံးပေါ့ဒါပေမဲ့အဲ့ခုနဒုတိယတစ်မျိုးနဲ့တတိယတစ်မျိုးဖြစ်တဲ့ဒီကျွန်တော်တို့ဟို sclerotherapy လို့ခေါ်တဲ့ဓာတုပိဒါဈေးထဲတာမျိုးရယ်ပြီးရင် coagulation လို့ခေါ်တဲ့ကျွန်တော်တို့ဒီလေသာတို့နေရောင်ရောင်ကြီးလို့တုံတာမျိုးဒီဟာတွေကတော့နည်းနည်းလေးပြန်ဖြစ်နိုင်တဲ့အလားအလာလေးတွေရှိတယ်။သော်တည်ခွင့်ပြတ်တာလေးကတော့ပိုကောင်းတယ်။ဒါပေမဲ့နောက်ဆုံးအဆင့်မှာလူနာယတိပြတ်ကျင်းတေပေါက်ပျောက်ချင်တယ်ဆိုရင်တော့ရှင်းရှင်းလေးပဲပေါ့နော်။အဲ့ဒါတော့ခွေးစိတ်ကုသမှုခံလိုက်ရတယ်။အဲ့တော့ခွေးကန်းထဲဝင်မဲ့ထုံစီမိစီပြီးမယ်ပြီးရင်ဟိုခွေးစိတ်ဓာတ်အုံပြီးပြီးတော့ခွေးစိတ်ဆရာကလည်းယတိပြတ်ခွဲထုတ်ပေးလိုက်မယ်ဖြတ်ထုတ်ပေးလိုက်မယ်ဆိုရင်တော့ဒါကတော့နောက်ဆုံးကျွန်တော်တို့အင်္ဂလိပ်လိုတော့ hemorrhoid တက်တမီလို့ခေါ်တယ်ပေါ့နော်။အဲ့ဒါတော့ခွေးစိတ်ကုသနေနောက်ဆုံးအဆင့်မှာသူကတော့လုံးဝပြန်ဖြစ်နိုင်ခြင်းမရှိတော့
ဘူး။လေကောင်းယောဂကိုကျူတင်ကာဝဲတဲ့နီးလန်းနေရာလဲမခက်ခဲတာကိုတွေ့ရပါတယ်။နေစဉ်လူနေမှုဘဝမှာပြုမှုနေထိုင်စားတောက်တဲ့နေရာမှာမှားရနေတဲ့အမှုချက်နှဲငယ်ကိုပြုပြင်လာရုံနဲ့လေကောင်းရောဂါဖြစ်ဖို့ရာဂိုင်းတုံးတွေရောကျသွားနိုင်တယ်လို့ဒေါက်တာဆော့ဟိန်နူးကအခုလိုရှင်းပြပါဗျ
။လေကောင်းကကာကွယ်မယ်ဆိုရင်ကျွန်တော်တို့အစားတောက်နေထိုင်ပြုပြင်လိုက်ရုံနဲ့ကာကွယ်လို့ရနိုင်တဲ့ယောဂါမျိုးပေါ့နော်။အဲ့တော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီဝင်းမချုပ်အောင်ကွာစူးစမ်းပြီးနေထိုင်ရမယ်ပေါ့။ဆိုတော့ဝင်းချုပ်တာကဒီလေကောင်းကိုဖြစ်စေတဲ့အကြောင်းတရားဝင်းချုပ်တာတော့လကောင်းဒီဝင်းလျှောတာတော့လကောင်းဒီကောင်းလေးဒီအိမ်တော်ခဏသွားရပြီးတော့ညှက်ရတဲ့လုပ်ငန်းစဉ်တွေပေါ့ဒီစိုးတဝိုက်မှာဖြစ်တဲ့အတွက်ကလေကောင်းကိုဖိတ်ခေါ်လို့ဖြစ်နေမယ်ဆိုတော့ကျွန်တော်တို့ဒီဝင်းမချုပ်အောင်နေမယ်အစားအသောက်ကိုတန့်ရှင်းလက်ဆက်တဲ့အစားအသောက်လေးစား sorry ဝင်းမလျှောအောင်ပေါ့နော်တန့်ရှင်းလက်ဆက်တဲ့အစားအသောက်လေးစားမယ်ဝင်းမချုပ်အောင်တော့ကျွန်တော်တို့ရေများတောက်ပေးရမယ်ပြီးရင်ဝင်းအတွက်ကောင်းတဲ့အစားစားတွေပေါ့နော်ဝင်းနူးစာလေးတွေဒီအသီးနှံတွေမှာဆိုရင်အဲဒီတင်မောသီးလိုပါတော့ပေါ့နော်ပြီးရင်အရေဓာတ်များတဲ့အသီးနှံတွေဖြစ်တဲ့ဖရေသီးလိုပါတော့စားပေးရမယ်ဒါမျိုးဆိုရင်ကျွန်တော်တို့ဝင်းလျှောတာတွေဝင်းချုပ်တာတွေကာကွယ်ပေးတာဖြစ်မယ်ဒါဆိုရင်လေကောင်းကိုလည်းကာကွယ်ပေးတာဖြစ်မယ်ပေါ့နော်နောက်တစ်ခုကတော့အိမ်သာသွားတဲ့အချိန်မှာအချိန်အများကြီးသုံးတာမျိုးကမကောင်းဘူးအဲ့တော့တချို့တွေအိမ်သာသွားရင်စာအုပ်တွေယူသွားတယ်ဂျာနယ်ယူသွားတယ်အိမ်သားထဲမှာထိုင်ဖက်တယ်အိမ်သာတက်နေတဲ့အလုပ်နှစ်ခုလုပ်တဲ့ပုံစံမျိုးလုပ်ကြတယ်ပေါ့နော်ဒါမျိုးတွေဆိုလို့ရှိရင်လည်းအိမ်သာထဲမှာအချိန်ကြာကြီးသုံးတာကြာတာနဲ့အမျှဒီစိုးအိုကြွက်သားရဲ့အားနည်းလာမယ်ဒါဆိုလေကောင်းထွက်နိုင်တဲ့အလားအလာလေးရှိလာမယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးအချင်းအမှုချင်းကိုရှောင်ရှားရမယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဟုတ်ပါပေါ့ဒီကိုယ်ကာယလှုပ်ရှားမှုရှိရမယ်။ဘာကြောင့်လဲဆိုတော့လေကောင်းဖြစ်စဉ်ခုနကကျွန်တော်ပြောလို့ဖြစ်စေနိုင်တဲ့အကြောင်းတရားမှာ weight တက်တာပေါ့နော်။ခန္ဓာကိုယ်အလေးချိန်များတာတွေအဝလွန်တာတွေကလည်းဒါဒီသူ့ကိုလေကောင်းဖြစ်စေနိုင်တဲ့အချက်ဖြစ်နေသေးတဲ့အတွက်ကကျွန်တော်တို့ weight များနေ weight short မယ်ပြီးတော့ပုံမှန်ကိုယ်လက်လှုပ်ရှားမှုတစ်ခုပေါ့နော်။အားစားတစ်ခုလိုက်စားမယ်ဆိုလို့ရှိရင်ဒါဒီကောင်းတဲ့အလေးချင်တစ်ခုဖြစ်မယ်ပေါ့နော်။အဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဖြစ်နိုင်ရင်တော့အလေးပင်မာတာတွေပေါ့နော်။အဲဒါတွေကိုလည်းရှောင်ရှားပေးဖို့လိုမယ်။အဲဒါဆိုလို့ရှိရင်တော့လေကောင်းယောဂါကဟိုကာကွယ်ပြီးသားဖြစ်သွားမယ်ပေါ့နော်
။လေကောင်းယောဂါကိုကြိုတင်ကာကွယ်ထားနိုင်စေဖို့နဲ့ဖြစ်ခဲ့မယ်ဆိုရင်လည်းယောဂနုစင်ကလေးကကုသမှုခံယူနိုင်ကြစေဖို့အတွက်လေကောင်းယောဂကာဝေကုသတဲ့နည်းလမ်းတွေအကြောင်းကိုသတိပေးဖို့လိုက်တာဖြစ်ပါတယ
်ဒေါက်တာတန်းစောအစီအစဉ်တင်ဆက်တဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဆက်လက်ပြီးကြန့်ရှိနေတဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဖီဗာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်မက်ဆီအမ်ဘက်ပေနဲ့ဘန်ဇီးမားတို့သုံးဦးကိုစကားတင်ရွေးချယ်လိုက်ပြီးဒီလဖေဖော်ဝါရီ28ရက်နေ့မှာအကောင်းဆုံးဘောလုံးသမားစုကိုချီးမြှင့်သွားမှာဖြစ်ပါတယ်အခုနှစ်အတွက်ဖီဗာရဲ့အကောင်းဆုံးဘောလုံးသမားစုကိုဘယ်သူရမှာလဲဆိုတာနဲ့ပတ်သက်ပြီးဘောလုံးဝါသနာရှင်တွေနဲ့ကျွမ်းကျင်သူတွေရဲ့ခံမှန်းချက်တွေကိုကိုရန်နိုင်ကဒီတစ်ပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုနာမည် February 28ရက်နေ့တနင်္လာနေ့မှာရွေးချယ်သွားမှာဖြစ်ပါတယ်။2022ခုနှစ်အကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်3ဆင့်ကို February 10ရက်နေ့ကထုတ်ပြန်ခဲ့ပြီးတော့အဲ့ဒီမှာတော့အမျိုးသားဘက်မှာတော့ Argentina တိုက်စစ်မှု Lionel Messi ၊ပြင်သစ်နဲ့ PSG တိုက်စစ်မှု Kylian Mbappe နဲ့ပြင်သစ်နဲ့ Real Madrid တိုက်စစ်မှု Karim Benzema တို့၃ယောက်ကိုစကားတင်ရွေးချယ်ခဲ့တာဖြစ်ပါတယ်။မြန်မာပြည်ဘက်မှာတော့မနစ်ကအကောင်းဆုံးဘောလုံးသမားဆုကိုရသွားတဲ့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas England ကို Euro 2020ဥရောပဖလားကိုဘိုးဆွဲအောင်လုပ်ပေးခဲ့တဲ့ England တိုက်စစ်မှု Badmi နဲ့
အမေရိကန်မျိုးသမီးအသင်းကတိုက်စစ်မှု Alex Morgan တို့ကိုရွေးချယ်ခဲ့ပါတယ်မျိုးသားဘက်ကိုကြည့်ရရင်တော့ဒီနှစ်မှာ၃ယောက်စလုံးကတကယ်ကိုထူးထူးခြားခြားခြေစွမ်းတွေပြနိုင်ခဲ့ကြတယ်လို့ပြောရမှာဖြစ်ပါတယ်မက်ဆီကတော့အားလုံးသိကြတဲ့အတိုင်းအာဂျင်တီးနားအသင်းကိုကမ္ဘာဖလားကိုဘိုးဆွဲအောင်ဦးဆောင်ခဲ့တာဖြစ်ပါတယ်ဒါမဲ့လည်းမက်ဆီနဲ့အတူ PSG မှာကစားနေတဲ့ပြင်သစ်တိုက်စင်မှုခီလီယန်ဘာပေကတော့ကမ္ဘာဖလားမှာခြေစွမ်းပြပြီးတော့ရွှေဖနက်စုကိုရရှိခဲ့သူဖြစ်ပါတယ်ဒါပြင်ပြင်သစ်တိုက်စင်မှုဘန်ဇီးမားကလည်းတရားကြောင့်ကမ္ဘာဖလားနဲ့လွဲချော်ခဲ့ပြီမဲ့လေရီယယ်တင်းနဲ့အတူယောဘာချန်ပီယံစ်လိဂ်လာလီဂါဖီဖာကမ္ဘာကလပ်ချန်ပီယံစ်ဖလားတွေရတဲ့နေရာမှာသူကအဓိကပါဝင်ခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်ဒီနေ့စကားတင်စီးရင်မှာပါလာတဲ့သူ၃ယောက်စလုံးဟာအငင်းပွားစရာမရှိဘဲတကယ်ကိုထိုက်ထိုက်တန်တန်နဲ့ပါဝင်လာတဲ့သူတွေဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဆိုတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုဘယ်သူရမယ်ထင်ပါသလဲ။ကျန်းကျန်သူတွေနဲ့ဘောလုံးဝါဒနာရှင်တွေကရောဘယ်လိုခံမှန်းပါသလဲ Soccer Follow ဂျာနယ်အင်ဂျာချုပ်ကိုကြော်မျိုးဟန်ကတော့
ကမ္ဘာအကောင်းဆုံးစုအတွက်စကားသင်းသင်းထွက်ပေါ်လာတဲ့အခါကျတော့ကျွန်တော်ကတော့လေဒီမက်ဆီကိုကျွန်တော်ကရသိချင်တယ်ဗျဟိုမက်ဆီဘက်ပေဗန်ဇီးမားမှာတကယ်ကိုကျွန်တော်တို့ဂန်နဝင်မြောက်တဲ့ကစားသမားကမက်ဆီဖြစ်ပြီးတော့ဟိုဟိုအာဂျင်တီးနားအသင်းကမ္ဘာပလတ်တပ်ဘူးရရှိဖို့အတွက်လေမက်ဆီကအဓိကကြောက်ရကစားသမားဖြစ်ခဲ့ရယ်ခွန်နဂိုးသွင်းချစ်စမ်းပြခဲ့ရယ်အခု PSG မှာဆိုရင်လည်းကျွန်တော်ဟိုဘက်ပေကပုံကောင်းတယ်လို့ဖြစ်နေပြီပဲကျွန်တော် PSG မှာလည်းမက်ဆီကလမ်းနေပေါ့ဗျာဟိုဘန်ဇီးမားကိုကြည့်လိုက်ပြန်တော့ဘန်ဇီးမားကရီယယ်မက်ဒရစ်ချန်ပီယံလိတပ်ဘူးရဖို့အတွက်ကိုအဓိကကြောက်ခဲ့ရယ်ဆိုပေမဲ့ဒီနောက်ပိုင်းမှာတော့ဘန်ဇီးမားကကုန်တော့လို့ခံတော့တယ်အဲ့တော့ကျွန်တော်ကမက်ဆီနဲ့ဘက်ပေမှာကျွန်တော်ကမက်ဆီကိုပိုရစေချင်တယ်ခင်ဗျာ
မက်ဆီကအာဂျင်တီးနားနဲ့အတူကမ္ဘာဖလားရခဲ့ပေမဲ့လည်းပြင်သစ်တိုက်စစ်မှုကီလီယန်ဘာပေကတော့ကမ္ဘာဖလားဖိုင်နယ်မှာ၃ဂိုးပါဝင်၈ဂိုးနဲ့ဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်တာကြောင့်ရှော့တွက်လို့မရဘူးလို့ပြောရမှာဖြစ်ပါတယ်မြန်မာလေးစင်ဂိုးသမားဟောင်းကွင်ထွေးကတော့အခုလိုခမန်းပါတယ
်ကျွန်တော်ကတော့ပြင်သစ်ကတိုက်စစ်မှုအင်ဘာပေကိုကျွန်တော်ထင်ပါတယ်ပါကြောင်ရတယ်လေဆိုသူကလူငယ်တက်လူလေးသူ့အတွက်ရှေ့မှာ chance တွေအများကြီးတယ်သူ့ရဲ့တက်လန်းနောက်ပြီးသူကတိုက်စစ်မှုလည်းလုပ်တယ်ပလေးမိတ်ကလည်းလုပ်ပြီးတယ်ကစားကွက်ကိုပုံဖော်တယ်ကိုယ်တိုင်လည်းကိုသွင်းတယ်မက်ဆီကတော့ရတဲ့နေ့ထဲမှာပါဒါပေမဲ့မက်ဆီကခုချိန်မှာသူကအသက်ကြီးပြီသူအာဂျင်တီးနားတွေဖလားတွေလည်းယူခဲ့ပြီးတယ်ကမ္ဘာဖလားလည်းသူယူလာခဲ့ပြီးတယ်ဒါပေမဲ့เมสซี่โอ้โหปွဲတိုင်းมาကျွန်တော်တို့နောက်ဆုံးအနိုင်ရတဲ့အသေးကိုပေးကြီးဆိုရင်เมสซี่ရရတင်တယ်ဒါပေမဲ့ကျွန်တော်နေရတော့အင်ဘာပီကိုပဲရမယ်လို့ကျွန်တော်မျှော်လင့်တယ်ဘာကြောင့်လဲဆိုတော့လူငယ်ဘောလုံးသမားတယောက်ဖြစ်တယ်ကမ္ဘာဖလားမှာလည်းကိုအသွင်အများဆုံးစုကိုလည်းရတာတော့အင်ဘာပီကိုရတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါပေမဲ့တစ်ဖက်မှာလည်းဒီနှစ်ကเมสซี่ကကမ္ဘာဖလားကိုရထားတယ်ဒါသောအားဖြင့်ပေါ့ဒီကမ္ဘာဖလားကိုရထားတဲ့အသင်းကဒီလိုမျိုးအဓိကဘောလုံးသမားတွေပေါ့ဒီကဟိုဒီလိုမျိုးကမ္ဘာအကောင်းဆုံးစုတွေကိုရလေရှိကြတယ်ဆိုတော့မက်ဆီရောဒီနှစ်မှာမရနိုင်ဘူးလားရေပန်းစားနေတာတော့မက်ဆီရမယ်ဆိုရေပန်းစားနေတယ်ဆိုတော့အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
အဲ့ဒါကတော့လူတွေအားလုံးကတော့အကုန်တွက်ကြတာပေါ့ဟိုကမ္ဘာဖလားမှာအကောင်းဟိုဘောလုံးကမ္ဘာဖလားကိုရရှိတဲ့အသင်းပေါ့နော်ခုနကျွန်တော်ပြောသလိုပေါ့ကမ္ဘာဖလားဖလားရရှိတဲ့အသင်းဟာလူပဲပေးမယ်ဆိုတော့မက်ဆီရတယ်နေပေါ့ကျွန်တော်အနေနဲ့အားလုံးတွက်ချက်ပြီးတော့ပြန်ကြည့်မယ်ဆိုရင်လူငယ်တဦးစူးစမ်းခဲ့တယ်လူငယ်မက်ဆီတက်လည်းအများကြီးငယ်တယ်နောက်ပြီးခုချိန်မှာလူငယ်ခြေတက်ကလေးဗျာတကယ်လည်းကောင်းခဲ့တယ်တိုက်စစ်တွေလည်းလုပ်ခဲ့ပူတယ်ကစားကွက်တွေလည်းပေါ်ပေးတယ်ပြင်သစ်တင်ရောဖိုင်နယ်ထိရောက်အောင်သူဥဆောင်ပေးခဲ့တယ်သူတယောက်အနေနဲ့ကမ္ဘာလုံးကနေပြန်ချုံကြည့်မယ်ဆိုလူငယ်ခြေတက်တူဖြစ်တဲ့အင်ဘာပေကိုပေးတင်ပါတယ်ဒီခုနလိုပဲဟိုနောက်ဆုံးဖိုင်နယ်ရောက်သွားတဲ့အသင်းကိုပေးမယ်ဆိုတော့မက်ဆီရတင်တာပေါ့နော်ဒါမဲ့ကျွန်တော်ကတော့အင်ဘာပေကိုရမယ်လို့ကျွန်တော်မျှော်လင့်တယ
်။ဒီကနေ့2020နဲ့21ခုနှစ်တည်းမှာတော့ Bayern Munich နဲ့ Poland တိုက်စစ်မှု Robert Lewandowski ကရခဲ့ပြီးတော့ Messi ကတော့ဒီစုကို6ချိန်ရထားပြီးတော့နောက်ဆုံးချိန်ရခဲ့တာက2019ကဖြစ်ပါတယ်။ဒီမှာဘောလုံးပရိသတ်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီနှစ်မှာအရာတင်ဆုံးသူနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဒီနေ့ FIFA Best Player Award မှာစကားတင်နောက်ဆုံး3ဦးရဲ့ Club Performance ဒီနေ့တင်မကောင်းဗျမက်ဆီနဲ့ Mbappe ရဲ့ Club မှာပြတ်တဲ့ခြေစမ်းကလည်းတိတ်အားရဖို့မကောင်းတယ်လို့ဆန်းဆောင်ရည်ကလည်းမတင်ရင်ပဲဖြစ်နေတယ်ဒါကြောင့် ဒီနေ့ FIFA Best Player Award မှာဝတ်ကမှာခြေစွမ်းပြခဲ့တဲ့ Messi ကပဲရောက်ဖို့များသွားတယ်။တော့ Messi Mbappé လည်းဝတ်ကမှာခြေစွမ်းပြခဲ့ပြီမဲ့အဲကဘာဖလာကိုမရခဲ့ဘူး။ဒါကြောင့်ကဘာဖလာရခဲ့တဲ့ Messi ကပဲဟို FIFA Best Player Award ရမယ်လို့ထင်ပါတယ်။
အများအပြားတော့ကမ္ဘာဖလားနဲ့ဥရောပဖလားလိုနိုင်ငံတကာပြိုင်ပွဲတွေကျင်းပတဲ့နှစ်တွေမှာဒီပြိုင်ပွဲကိုဘိုးဆွဲတဲ့အသင်းတွေကခြေစွမ်းပြတဲ့ကစားသမားတွေကတနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရလေရှိကြတာဖြစ်ပါတယ်။ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကို1992ခုနှစ်ကစတင်ကြီးမြင့်ခဲ့ခြင်းကစပြီးဆိုရင်1994ခုနှစ်မှာ Brazil တိုက်စစ်မှု Romario 98မှာပြင်သစ်ကွန်းလယ်ဖန်တီးရှင် Zidane 2000နှစ်မှာ Brazil တိုက်စစ်မှု Ronaldo နဲ့2006မှာအီတလီနောက်တန်းလူကန်နာဗာရိုတို့ကရခဲ့တာပါဒါမဲ့လည်း2010ခုနှစ်ကစပြီးတော့2014မှာရော2018နဲ့ပါဆိုရင်အခုဆိုရင်ဒီကမ္ဘာဖလားပိုဆွဲတဲ့အသင်းတွေကကစားသမားတွေအကောင်းဆုံးစုမရတာဟာ၃ချိန်ရှိသွားခဲ့ဖြစ်ပါတယ်ဆိုတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုဒီဒီချိန်မှာဘယ်သူရမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့ဒီစုပေးပွဲအခမ်းအနားကိုတော့လာမယ့် February 29ရက်နေ့ကြာရင်ပြည်ထောင်နိုင်ငံ Paris မြို့မှာရွေးချယ်ချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ဖြစ်ပါတယ်ကဲအခုတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါခင်ဗျာ
ရန်ကုန်မြို့ကအစင်းရဲဆုံးဒေသတွေမှာနေထိုင်ကြသူလူထုရဲ့၄ပုံတစ်ပုံဟာပြီးခဲ့တဲ့၁၂လတာအတွင်းဝင်ငွေမရှိခဲ့ကြကြောင်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ကန်စာသစ်ကဖော်ပြပါတယ်။ UNDP ကရန်ကုန်မှာလူ3000ကိုစစ်တမ်းကောက်ယူခဲ့တာမှာအဲ့ဒီတဲက၃ပုံတစ်ပုံကျော်ကသူတို့ဟာထမင်းလျှော့စားကြရကြောင်းဖြေကြခဲ့ကြသလိုဒီလူတွေတဲက၄ပုံတစ်ပုံကျော်ကတော့သူတို့မိသားစုတွေဟာစေဝါနဲ့ကုသမှုမရှိဘဲနေထိုင်နေကြရကြောင်းပြောဆိုခဲ့ကြတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကဗုဒ္ဓဦးနေ့ကလုတ်တဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်American သမ္မတဂျိုးဘိုက်တန်နဲ့ NATO အတွင်းရေးမှူးချုပ် Jens Stoltenberg တို့ဗုဒ္ဓဦးနေ့က Bucharest 9 B9 ထိပ်သီးညီလာခံကိုတက်ရောက်ကြပါတယ်။မြောက် Atlantic စစ်စာချုပ်အဖွဲ့ NATO ရဲ့အရှိတ်အပိုင်းဒေသက Bulgaria, Czech သမ္မတနိုင်ငံ, Estonia, Hungary, Lithuania, Latvia, Poland, Romania နဲ့ Slovakia တို့ရဲ့ထိပ်သီးစည်းဝေးပွဲဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်တနည်းပြေကာနေအချိန်ဒီကနေ့ဒီအချိန်မှာအတူတကွဆက်လက်ရပ်တည်ရေးကပိုပြီးအရေးကြီးလာတယ်လို့အမေရိကန်သမ္မတဘိုက်ဒန်ကပြောပါတယ်။ NATO အဖွဲ့ဝင်နိုင်ငံတခုအပေါ်တိုက်ခိုက်မှုဟာ NATO အဖွဲ့ဝင်အားလုံးကိုတိုက်ခိုက်မှုဖြစ်ဖော်ပြထားတဲ့အဖွဲ့ကြီးရဲ့အမှတ်၅ပြဋ္ဌာန်းချက်ကိုအမေရိကန်ဘက်ကလေးထားမှုကိုလည်းသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်ရှင်။တရုတ်နဲ့ရုရှားနှစ်နိုင်ငံဟာပုံမှန်နီးကပ်တဲ့ဆက်ဆံရေးကိုထူထောင်ခဲ့ပြီးနှစ်နိုင်ငံကြားဆက်ဆံရေးစာမျက်နှာအသစ်ဖွင့်လှစ်နိုင်ခဲ့ပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတဲ့ရုရှားကိုတရုတ်ကလက်နက်တွေထောက်ပံ့မှာစိုးရိမ်ကြောင်းအမေရိကန်ကထုတ်ဖော်ပြောဆိုပြီးမှအခုလိုသမ္မတပူတင်ကပြောလာတာဖြစ်ပါတယ်။တရုတ်နိုင်ငံဟာတစ်နှစ်ကြာကျူးကျော်တိုက်ခတ်နေတဲ့ရုရှားကိုဝေဖန်တာမျိုးမဟုတ်ပေမဲ့တစ်ဖက်မှာလည်းစစ်ရေးအရပံ့ပိုးတာမျိုးမရှိဘူးလို့လည်းညှင်းဆိုထားပါတယ်။2020ပြည်နှစ်မှာရုရှားဆွေရပူးပေါင်းဆောင်ရွက်ခဲ့တဲ့အမေရိကန်ရဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးစတက်သဘောတူညီချက်အစ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကရပ်ဆိုင်းလိုက်တဲ့ကိစ္စကိုရုရှားအထက်နယ်အောက်လွှတ်တော်နှစ်ရပ်စလုံးကဗုဒ္ဓဟူးနေ့မှာအတည်ပြုလိုက်ပါတယ်။ရုရှားရဲ့တနစ်ကြာကျူးကျော်စစ်ခုခံကာကွယ်နေတဲ့ယူကရိန်းကိုအမေရိကန်ဥဆောင်တဲ့အနောက်မဟာမိတ်တွေကလက်နက်ထောက်ပံ့မှုကိုရှုတ်ချတဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်ရှင်
။ဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေရဲ့အချင်းချုပ်ကိုမတ်သိကီထိုက်ကပြောပြပေးတာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတာမိုင်းဆိုင်ရာရုပ်တာမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ရောဘတ်မက်ကလင်းတို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိစေကြောင်းဆုတောင်းလိုက်ပါတယ်။ဒီဝေကိုနားဆင်အပိတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
သ
This program has come to you from the Voice of America, Washington.